Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ4ရက်ဗုဒ္ဓဟူးညပဲ့ VOA စီစဉ်လေးကိုဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်လေးကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေဘူဝင်းမင်းတို့ပြောပြပါမယ်အမေရိကန်ပြည်တော်စုမှာရွေးကောက်ပွဲရလဒ်တွေကိုရည်တွယ်နေဆဲဖြစ်ပြီးနောက်4နှစ်အတွက်ဘယ်သူသမ္မတဖြစ်လာမလဲဆိုတာမရေမယားရှိနေဆဲပါကိုရိုနာဗိုင်းရပ်စ်ကပေးကြောင်းစားရိတ်ကနေကြိုတင်မဲပေးခဲ့ကြတဲ့မဲတွေကိုပြည်내အတော်များများမှရည်တွက်နေဆဲဖြစ်တာကြောင့်လည်းရလက်ကိုခံမှန်းမှုခက်နေတာပါမဲရည်တွက်နေဆဲပြည်내အများစုမှာလက်တလောထွက်လာပြီးတော့ရလက်တွေအရသမ္မတထရမ့်ကဦးဆောင်နေမယ်လို့မရည်တွက်ရသေးတဲ့မဲတွေအများအပြားကြံနေပါသေးတယ်အဲ့ဒီမဲတွေကပြိုင်ဘက်ဂျိုးဘိုင်ဒန်ကိုထောက်ခံမဲတွေဖြစ်လာနိုင်ဖို့လည်းရှိနေတာပါဒီလိုမတိကျမှုတွေရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးလေးအစောပိုင်းသမ္မတအင်ဂျီတော်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသူအနိုင်ရမှာတည်ကြတယ်လို့ပြောခဲ့တယ်လို့မဲရီတွက်နေတာတွေရပ်ပစ်လိုက်ဖို့တရားဝန်ချုပ်ကတောင်းဆိုမယ်လို့ပြောပါတယ်အခုကနိုင်ငံအတွက်တကယ့်မတမာမှုကြီးတစ်ခုလို့ဖြစ်နေပြီလို့သမ္မတထရမ့်ကမဲရီဆက်ပြီးရေတွက်နေသေးတဲ့အခြေအနေကိုကန့်ကွက်ပြောကြားရင်းတကယ်တမ်းပြောရရင်ကျွန်တော်အနိုင်ရပြီးသားဖြစ်နေပြီလို့ဆက်ပြောသွားခဲ့ပါတယ်အင်ဂျီတော်ကလည်းသမ္မတထရမ့်အဲ့လိုမပြောခင်အစောပိုင်းအချိန်မှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကသူ့အပေါ်ထောက်ခံသူတွေကိုသူနေထိုင်တဲ့ဒလဝဲပြည်နယ်ဝင်းမင်တန်မြို့ကနေမိန့်ခွန်းပြောခဲ့ပါတယ်။ယုံကြည်စိတ်ဆက်မွေးကြပါ။ကျွန်တော်တို့အနိုင်ရမှာပါ။ကျေးဇူးတင်ပါတယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။အနိုင်အရှုံးဆုံးဖြစ်ရမှာရေးပါတဲ့အဓိကပြည်နယ်တွေမှာမဲရည်ထွက်တာမပြီးသေးသလိုလက်တလုံးမှာတော့အဲ့ဒီပြည်နယ်အများစုမှာဒေါ်နယ်ထရမ့်ကဦးဆောင်နေပေမဲ့မဲရည်အားလုံးရည်တွက်ပြီးချိန်အထိစိတ်ရှိရှိစောင့်ကြဖို့နောက်ဆုံးရလဒ်ကသူသာနိုင်မှာဖြစ်တယ်ဆိုပြီးမစ္စတာဘိုင်ဒန်ကပြောသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲနဲ့တူချင်းပါတဲ့ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲတွေမှာအောက်လွှတ်တော်ကိုဒီမိုကရက်တွေကလူများစုနဲ့ဆက်ထိန်းထားနိုင်မယ့်အလားအလာရှိနေပြီးအထက်လွှတ်တော်ကိုထိချုပ်နိုင်ဖို့မျှော်လင့်ချက်ကတော့မင်းမိန်နေပါတယ်။အခြေအနေကြံရတဲ့အထက်လွှတ်တော်နေရာတော်များမှာလက်ရှိ Republican ထက်လွှတ်တော်အမတ်တွေကပြန်ပက်ဒီမိုကရက်အမတ်လောင်းတွေကိုအနိုင်ရနေတာပါ။ဒီလိုနိုင်ရတဲ့အထက်မှာအထက်လွှတ်တော် Republican ခေါင်းဆောင် Kentucky ပြည်နယ်အထက်လွှတ်တော်အမတ် Mitch McConnell လည်းပါဝင်ပါတယ်။အထက်လွှတ်တော်အမတ်အရေးအတွက်တရားထဲမှာ35နေရာအတွက်ရှင်းပြကြရတာဖြစ်ပြီးအဲ့ဒီအထက်မှာ9နေရာကအကျိတ်အငယ်ပြန်ရတဲ့နေရာတွေပါအခုရွေးကောက်ပွဲမတိုင်မီအထိကတော့အထက်လွှတ်တော်မှာ Republican အမတ်53ဦးဒီမိုကရက်48ဦးနဲ့ Republican ဘက်ကအများစုလွှမ်းမိုးထားတာပါသမ္မတရွေးကောက်ပွဲအနိုင်ရသူကအကောင့်အဖော်လှုပ်ဆောင်နေတာတွေကိုလုံနိုင်ဖို့အတွက်သူ့ရဲ့ပါတီကအထက်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့လိုပါတယ်အရာဝန်ချုပ်တရားသူကြီးတွေဖက်ဒရယ်တရားသူကြီးတွေကိုခန္ဓာဖို့ကိုလည်းအထက်လွှတ်တော်မှာလူများစုရထားတဲ့ပါတီကပဲအဆုံးဖြတ်ပေးတာဖြစ်ပါတယ်။အင်္ဂါနေ့အမေရိကန်ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးပြည်ပနိုင်ငံတချို့ကမမမကန်သတင်းတွေဖြန့်ပြီးတော့ဝင်နှောက်ဖို့ကြိုးစားတာတွေရှိခဲ့ပေမဲ့ကာကွယ်နိုင်ခဲ့တယ်လို့အမေရိကန်လူမျိုးရင်းနဲ့ထောက်လှမ်းရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ရွေးကောက်ပွဲကိုဝင်နှောက်ဖို့ကြိုးစားတဲ့လူရဲတွေကြောင့်ထိခိုက်မှုတွေဖြစ်မလာခင်မှာထိတိယောက်ယောက်တားဆီးနိုင်ခဲ့တယ်လို့အမေရိကန်စိုက်ဘာလုံခြုံရေးကုကဲမှုဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးဖောနာဂါဆိုနဲ့ကပြောပါတယ်ကျွန်တော်တို့ရွေးကောက်ပွဲတွေမှာရံမက်တွေကဝင်ပြီးမနှောက်ရှက်နိုင်အောင်လုံခဲ့တဲ့သတင်းပတ်တွေနဲ့လာရီတွေလှုပ်ဆောင်ခဲ့တာတွေအပေါ်ကျွန်တော်အခိုင်အမာယုံကြည်စိတ်ချပါတယ်လို့ဗိုလ်ချုပ်ကြီးနာဂါဆိုနဲ့ကအင်္ဂါနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်သူဟာအမေရိကန်လုံခြုံရေးအေဂျင်စီ NSA ရဲ့ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီမိုကရေစီနိုင်ငံလုံခြုံရေးတွေကိုချိန်ချောက်လာတဲ့ဆိုရင်ကျွန်တော်တို့ကလည်းတန်းတူတုံ့ပြန်ပါပါလို့နာဂါဆိုနဲ့ကဆိုပြီးအနာဂတ်မှာတိုက်ခိုက်မှုတွေရှိလာမယ်ဆိုရင်လည်းအပြင်းထန်တုံ့ပြန်ခံရမှာပဲလို့ပြောပါတယ်ကျွန်တော်တို့လုံခြုံကအလိုမာလပုံရိပ်နေမှာအဆုံးသတ်သွားမှာမဟုတ်ပါဘူးဝင်နှောက်ဖို့ကြိုးစားတဲ့ဘယ်နိုင်ငံကိုပဲဖြစ်ဖြစ်ဘယ်သူကိုပဲဖြစ်ဖြစ်ကျွန်တော်တို့တုံ့ပြန်သွားမှာပါလို့ဗိုလ်ချုပ်ကြီးနာဂါဆိုနဲ့ကပြောပါတယ်အမေရိကန်ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးကာလမှာဝင်နှောက်ဖို့ကြိုးစားတဲ့နိုင်ငံတွေဟာရုရှား၊အီရန်နဲ့တရုတ်တို့တောင်မဟုတ်ဘူးလို့တံပြန်ထောက်လွှင့်ရေးတာဝန်ရှိသူတွေကပြောထားပါတယ်။အမေရိကန်မှာမိတ်တွေဖြစ်တဲ့ဆော်ဒီအာရေဗျနဲ့တူရကီလိုရံသက်တွေဖြစ်တဲ့ကျူးဘားနဲ့ဗင်နီဇွဲလားတို့လိုနိုင်ငံတွေအပါအဝင်နိုင်ငံ30လောက်တိရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ရွေးကောက်ပွဲနေ့မတိုင်ခင်မှာဆိုရမှုတွေရှိခဲ့ကြပေမဲ့အင်္ဂါနေ့မဲပေးပွဲတွေကတော့အများအပြားချောချောမွမွရှိခဲ့ပါတယ်။မဲဆန္ဒရှင်တွေကိုနှောက်ယှက်ဟန်တာတဲ့တရင်တချို့ထွက်ခဲ့ပြီးမယ်လေကြီးကြီးမားမားရုံးရင်းဆန်ခတ်ဖြစ်တာမျိုးမရှိခဲ့ဘူးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ရွေးကောက်ပွဲဆိုင်ရာတက်ကြွလှူရှားသူတွေကပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့အကြားပြိုင်ဆိုင်မှုပြင်းထန်လာတာနဲ့အမျှပြည်မငြိမ်ဖြစ်လာနိုင်ခြင်းနဲ့ရုံးရင်းဆန်ခတ်ဖြစ်လာနိုင်ခြင်းအလားအလာတွေပေါ်တာဝန်ရှိသူတွေသတိထားစောင့်ကြည့်နေကြပါတယ်ဒီအခြေအနေကြောင့်ပါပဲမဲပေးပိုင်ခွင့်ဆိုင်ရာလှုပ်ဆော်စည်းရုံးသူတွေကတော့ဆန္ဒမဲပေးပွဲဟာအများအပြားအောင်မြင်ရှိခဲ့ပြီးပြဿနာကင်းခဲ့တယ်လို့ပြောကြပါတယ်အမေရိကန်မဲဆန္ဒရှင်တန်ဖိုးတရားကျော်က ကြိုတင်မဲ့ပြီးတာတမမဟုတ်ဆန္ဒမဲတွေကိုစားလိုက်ကနေပို့ပြီးမဲပေးကြတာကြောင့်အင်္ဂါနေ့လူကိုယ်တိုင်မဲပေးပွဲမှာတော့မဲပေးသူနေခဲ့ပါတယ်။အင်္ဂါနေ့မတိုင်ခင်ကတော့လရာစွန်တွေဒါမှမဟုတ်တခြားလူတွေမဲယုံတွေနားမှာစုဝေးပြီးရုံးဝင်းဆန်ကက်ဖြစ်အောင်လုပ်ကြမလားဆိုတဲ့စိုးရိမ်မှုတွေရှိခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံတော်ကစီးပွားရေးလုပ်ငန်းတွေစိုက်တွေဟာသူတို့ရဲ့တကားတွေပြင်ပေါက်တွေကိုကာယံထားခဲ့ကြတယ်လို့သမရအိမ်ပြီးတော့ပပတ်လဲမှာလဲကြော်တက်လို့မရတဲ့ချက်စည်းုပ်နဲ့ကာယံခဲ့ပါတယ်။ဒါပေမဲ့လည်းအဲဒီလိုဖြစ်ရပြီးတခုမှမရှိခဲ့တယ်လို့မဲဆန္ဒရှင်တွေကိုချင်းချောက်နှောက်ရှက်ဟန်တာတာတွေလည်းမရှိတလို့မြဲခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9383ညဘိုင်းဒိုမီတာ51ကီလိုဟတ်9885တို့ဖြင့်စနေတနေ့တွင်မှာဆိုင်းလိုက်မီတာ390ကီလိုဟတ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တော်ဝင်းမင်ပါဗိုလ်သူညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာပေါ်မှာကိုဗစ်ဖြစ်သူတန်းပေါင်း 48.64 ကျော်အထိရှိလာပြီးသေဆုံးသူကလည်း 7.2 တန်းကျော်လာပြီလို့တရုတ်ရှိကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီကဘာချမ်းမာရေးဖွယ်နောက်ဆုံးထုတ်ပြန်ချက်အရဒီနေ့တနေ့တဲ့နောက်ထပ်ကိုဗစ်ပိုးထွေးသူ4,300နီးပါးရှိတာကြောင့်စုစုပေါင်းကိုဗစ် -19 ဖြစ်သူ4,300နီးပါးအထိမြင့်မားလာကာသေဆုံးသူကလည်း13,000ကျော်အထိရှိသွားတာပါဒီအချိန်မှာအမေရိကဆိုင်မှာကိုဗစ်ဖြစ်သူပေါင်းတစ်ကမ္ဘာလုံးရဲ့တဝက်နီးပါးအထိရှိနေပြီးအရေးအတွက်အဖြစ်တန်ပေါင်း23,000နီးပါးရောက်လာနေပါတယ်ဥရောပဘက်မှာလည်းဒီကိုဗစ်ဖြစ်သူ 17.5 တန်းကျော်အထိမြင့်တက်လာနေပြီးအရှိတောင်အရှာဘက်မှာတော့ 9.35 တန်းအထိရှိလာနေပါတယ်။နိုင်ငံတစ်ခုချင်းအနေနဲ့တော့အမေရိကန်နိုင်ငံကထိတ်ဆုံးကိုရောက်နေပြီးပိုးထွေးသူပေါင်း 9 သိန်းခွဲနီးပါးအထိရောက်လာနေကသေဆုံးသူပေါင်းကလည်း 3,300 ကျော်အထိမြင့်မားလာနေတယ်လို့ Johns Hopkins စက္ကသိုလ်ကထုတ်ပြန်ထားပါတယ်။ Latin America ဘက်မှာတော့ပေါက်ကြနေသည့်စီးရင်ရာ 17.9 တန်းအထိကိုဗစ်ရှိနေပြီးတတိယအများဆုံးဖြစ်နေတဲ့ဘရာဇီးနိုင်ငံမှာ 9.5 ခွန်တန်းကျော်သွားချိန်မှာဒုတိယအဖြစ်ဆုံးအိန္ဒိယမှာတော့ဒီနေ့နောက်ထပ်3,800ကျော်ထပ်ထွေလာကြောင်းစုစုပေါင်းပိုးထွေသူ10တန်းကျော်ကသေဆုံးသူကလည်း 32,000 ကျော်လာနေပါပြီခင်ဗျာ။တောင်မြောက်ကိုရီးယားမနိုင်ငံအကြားစစ်မဲ့ဆုံးဖြစ်သတ်မှတ်ထားပေမဲ့တပ်တွေအများကြီးချထားတဲ့နေဆက်ကိုတရားမဝင်ဖြတ်လာတဲ့မြောက်ကိုရီးယားသူကိုတောင်ကိုရီးယားဘက်ကဖမ်းလိုက်တယ်လို့ဆိုပါတယ်။တောင်ကိုရီးယားပူးတွဲစည်းရေးချုပ်ကဒီမြောက်ကိုရီးယားအနေနဲ့အင်ကာနေညမှာနေဆက်အရှိပိုင်းချမ်းကိုအတင်းဖြတ်ကျော်လာတာစောက်ကြီးစစ်စေးစက်တွေကတွေ့ရှိခဲ့ပြီးအခုလိုဖမ်းဆီးလိုက်တာနေဆက်ချိုးဖောက်ဝင်ရောက်တာကာကွယ်ရေးကြေညာချက်ထုတ်လိုက်တယ်လို့ဆိုပါတယ်။ဘသူဘွားဆိုတာထုတ်မပြောလာသေးတဲ့ဒီမြောက်ကိုရီးယားနိုင်ငံသားကိုပြင်းပြင်းထန်ထန်စစ်ဆေးမှုတွေပြုလုပ်ပြီးနိုင်ငံပေါင်းများစွာအကြာမှာအချက်ကိုပို့လိုက်ပါတယ်။တောင်ကိုရီးယားဘက်ကတော့ဒီလူအနေနဲ့အညံ့ခံခိုလုံဖို့ရည်ရွယ်ချက်နဲ့လာတာဟုတ်မဟုတ်ဆိုတာပါဝင်အကြောင်းရင်းကိုအသေးစားစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ဆိုပါတယ်။တောင်ကိုရီးယားပူးတွဲစည်းရေးချုပ်ကပဲအခုလိုအချိန်မှာမြောက်ကိုရီးယားတပ်တွေဘက်ကတော့ပုံမှန်မဟုတ်တဲ့စည်းရေးလှုပ်ရှားမှုတွေလုပ်တာမတွေ့ရသေးဘူးလို့ဆက်ပြောထားပါတယ်။တကယ်တော့ဒီဖြစ်ချက်ကတောင်ကိုရီးယားအနေနဲ့အရင်ဝတ်တုတ်ကွေးကြောင့်2019အောက်တိုဘာလကပိတ်ထားခဲ့တဲ့ဒီစစ်မဲ့ဆုံးတောင်ပိုင်းအချမ်းကိုအရက်သားတွေလက်ပတ်ရေးပြန်ဖွင့်ပေးဖို့နိုင်ငံပိုင်အလို့မှာဖြစ်ခဲ့တာပါခင်ဗျာ။အမေရိကန်နိုင်ငံမှာရွေးကောက်ပွဲရလဒ်မသေးကြသေးချိန်မှာလက်ရှိဆိုရဘက်ကတော့ကမ္ဘာရာသီဥတုကြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်ကနေဒီနေ့နှုတ်ထွက်လိုက်ပါတယ်။တကယ်တော့သမ္မတ Donald Trump ကကမ္ဘာရာသီဥတုကြောင်းလဲမှုကာကွယ်တိုက်ခိုက်ရေးစာချုပ်ထက်ကနေဒုတိယအများဆုံးကာဗွန်တန်းငွေထုတ်နေတဲ့အမေရိကန်နိုင်ငံအနေနဲ့အခုလိုနှုတ်ထွက်မယ်လို့နှစ်ပေါင်းများစွာတည်းကကတိပေးထားတာကိုလက်တွေ့လုပ်လိုက်တာပါ။ဒါပေမဲ့အခုလာတော့မဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကြောင့်ဒီနှုတ်ထွက်မှုဘလောက်ကြာမယ်ဆိုတာကိုအဆုံးဖြတ်ဆက်ပြီးမှာပါအကြောင်းကဒီမိုကရက်ပြန်ပြဲဂျိုးဘိုင်ဒန်အနေနဲ့သူသာသမ္မတအဖြစ်အရွေးခံရရင်ဒီသဘောတူချက်ကိုပြန်လက်ခံမယ်လို့ကတိပေးထားလို့ပါ UNFCCC လို့တော့ခေါ်တဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာစာချုပ်မှုပေါင်းဖွဲ့အတွင်းရေးမှူး Patricia Espinosa ကဒီနှုတ်ထွက်မှုကလက်ရှိကာလမှာဒီ Paris သဘောတူစာချုပ်ယူမန်ချက်ပြည်ကြီးဂျိုးဘမှုမှာလေ့လာမှုတစ်ခုအဖြစ်ရှိနေမယ်လို့ဆိုလိုက်ပါတယ်ဒါပေမဲ့ Espinosa ကဆက်ပြီးကုလသမဂ္ဂရာသီဥတုဆိုင်ရာအဖွဲ့မှာတော့အမေရိကန်အနေနဲ့အဖွဲ့ဝင်ဖြစ်ဆက်ရှိနေသေးပြီးဒီ Paris စာချုပ်အဖွဲ့ကိုပြန်ဝင်နိုင်ဖို့ဘလို့ကြိုးပမ်းမှုကိုမစိုးကူညီဖို့အသင့်ရှိတယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲရလဒ်မရေမရာဖြစ်နေပေမဲ့လည်းအာရှစတော့ဈေးကွက်တွေကတော့ဒီနေ့မှထပ်တက်လာပါတယ်ဂျပန်ညွှန်ကိနီကီက တက်သမ9ရာခိုင်နှုန်းတက်လာပြီးရှန်ဟိုင်းညွှန်ကိန်းကတော့3.1ရာခိုင်နှုန်းတက်တာတောင်ကိုရီးယားရဲ့ KOSPI ကော့စီညွှန်ကိန်းကလည်း3.6ရာခိုင်နှုန်းမြင့်တက်လာပြီးထိုင်ဝမ်ညွှန်ကိန်းက1ရာခိုင်နှုန်းတက်လာပါတယ်။ဩစတြေးလျညွှန်ကိန်း S&P/ASX ကတော့လေးမှတ်ကျဆင်းသွားပေမဲ့ရာခိုင်နှုန်းအဖြစ်တော့အပြောင်းလဲမဖြစ်ခဲ့ပါဘူး။ဒီနေ့နဲ့လည်းနှာဝိုင်းကုန်တွယ်မှုမှာလည်းဟောင်ကောင်ရဲ့ Hang Seng ညွှန်ကိန်းက3.2ရာခိုင်နှုန်းကျဆင်းခဲ့ပြီးမွန်ဘိုင်းရဲ့ Sensex အညွှန်းကိန်းကတော့3.5မြင့်တက်လာခဲ့ပါတယ်။ကမ္ဘာရွှေကြေးကတော့တောင်စကို1888.53ဒေါ်လာစီးပေါက်ခဲ့ပြီး 1.1 ရာခိုင်နှုန်းကျဆင်းသွားပါတယ်။အခြားကွန်ပစ္စည်းတွေကုန်သွယ်မှုမှာတော့ဂျင်းနဲ့သင်းကစီတပေပါကို39.84နဲ့စီးပေါက်ခဲ့ပြီး 3.2 ရာခိုင်နှုန်းတက်လာက Brent ရေနံစိမ်းကတော့တပေပါကို39.88ဒေါ်လာစီးနဲ့ 3.4 ရာခိုင်နှုန်းတက်သွားခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဈေးကွက်တွေကတော့အပြိုင်ဆိုင်ကျဉ်းချံပြီးရလဒ်မထွက်နိုင်သေးတဲ့ရွေးကောက်ပွဲနိုင်ငံရေးမတည်မငြိမ်မှုတွေကြောင့်ဒီနေ့နောက်ပိုင်းမှာထိခိုက်မှုရှိနိုင်ပါတယ်ခင်ဗျာ ဗော်ဒူညသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုချိန်ကစပြီးဗီဒီယိုရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျာ
။အမေရိကန်ခေတ်သစ်သမိုင်းမှာသဘောထားကွဲပြားမှုအများဆုံးအချိန်လို့ပြောနေကြတဲ့နိုဝင်ဘာ3ရက်နေ့မှာကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူပြည်သားတွေမဲယုံတွေမှာမဲပေးခဲ့ကြပါတယ်။ VOA သတင်းထောက် Mike O'Sullivan သတင်းပေးပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြမှာပါ။ဒီရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နောက်ထပ်လက်နက်တာဝန်ထမ်းဆောင်ခွင့်ရမလား။ဒါမှမဟုတ်ဂျိုးဘိုင်ဒန်အစိုးရအဖွဲ့ကိုတွေ့မြင်ရတော့မှာပါလား။ရွေးကောက်ပွဲရဲ့မတိုင်ခင်မှာပဲအမေရိကန်သံတရားကျော်ကြိုတင်မဲပေးခဲ့ကြသလိုစာရိုက်ကနေလည်းမဲထည့်ခဲ့ကြတာပါ။ဆရာပြပွဲတွေပေါ်ပေါက်လာနိုင်ခြေရှိနေတဲ့အချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါကာလာကြာကတန်းနဲ့ချီတဲ့လူတွေရွေးကောက်ပွဲနေမှာလူကိုယ်တိုင်မဲထည့်ခဲ့ကြပါတယ်။ဝါရှင်တန်ဒီစီကမဲဆန္ဒရှင်အာသာကိုဟန်ကအခုလိုပြောပါတယ်
။ I'm very optimistic that things will go smoothly.
အမေရိကန်ပြည်တော်စုမှာနီးစနစ်ရှာတဲ့ဒီမိုကရက်တစ်အစဉ်အလာတွေအခိုင်အမာရှိထားတာကြောင့်အခြေအနေအလုံးချောချောမွေ့မွေ့ဖြစ်မယ်လို့ကျွန်တော်ကတော့အကောင်းမြင်မျှော်လင့်ထားပါတယ
်။အများပြည်သူနဲ့ဆိုင်တဲ့ community center တွေ၊စာသင်ကျောင်းတွေ၊ခရီးအဖျားကျောင်းတွေနဲ့ Los Angeles မြို့ကတီဗလီမလေးလူတွေမဲထည့်ခဲ့ကြတာပါ။ California ပြည်နယ်မဲဆန္ဒရှင်တွေကအပြောင်းအလဲတစ်ခုဖြစ်ဖို့မဲပေးခဲ့တာလို့အခုလိုပြောပါတယ်
။ It's important that we exercise our right to vote because that's our way.
ကိုယ့်ရဲ့မဲပေးပိုင်ခွင့်ကိုအသုံးချဖို့အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိဖြစ်ပျက်နေတာတွေကိုသဘောကျတာပဲဖြစ်ဖြစ်အပြောင်းအလဲဖြစ်စေချင်တာပဲဖြစ်ဖြစ်ကိုယ့်အတန်ကိုထည့်ပြောလို့ရတဲ့နည်းလဲဖြစ်ပါတယ်။ဒါမှမဟုတ်လဲတက်ရောက်မှုတစ်ခုခုဖြစ်သွားအောင်ကိုယ့်ဘက်ကလုံနိုင်တဲ့နည်းလမ်းလဲဖြစ်ပါတယ်
။လူမဲတွေရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုတဲ့ Black Lives Matter လှုပ်ရှားမှုတွေကြောင့်အပြောင်းအလဲတရားဖြစ်ဖို့မဲပေးခဲ့သူတွေလည်းရှိပါတယ်။ဒီရွေးကောက်ပွဲဟာတိတ်အရေးကြီးတဲ့ရွေးကောက်ပွဲတရားဖြစ်တယ်လို့အမေရိကန်ပြည်ထောင်စုပြန်ပြီးတော့အောင်မြင်တိုးတက်လာအောင်ဘယ်သူကိုဦးဆောင်စေမလဲဆိုတာရွေးချက်ဖို့မဲလာပေးတာလို့လည်းတခြားမဲဆန္ဒရှင်တို့ကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ကိုရှေ့ပြောင်းအခြေချလာသူနာဆာဘေရမ်ကတော့ဂျိုးဘိုင်ဒန်ကိုထောက်ခံသူဖြစ်ပြီးသမ္မတထရမ်လက်ထက်မှာနိုင်ငံခြားသားတွေကိုမနှက်သက်တာမျိုးတွေပို့တွေ့လာရတယ်လို့ပြောပါတယ
်။ We are all immigrants and that what makes this country great.All of us
ကျွန်တော်တို့အားလုံးရှေ့ပြောင်းအခြေချကြတဲ့သူတွေပါအမေရိကန်အောင်မြင်ရတဲ့အကြောင်းရင်းကလည်းရှေ့ပြောင်းအခြေချလာကြတဲ့သူတွေကြောင့်ဖြစ်ပါတယ်ထရမ့်မျက်မှုဝါဒတွေဆက်ပြီးကျင့်သုံးနေမယ်ဆိုရင်တော့အမေရိကန်ဟာတတိုင်းပြည်ဝိုင်းထားတဲ့အတိုင်းပြည်ဖြစ်လာပါလိမ့်မယ်ဒါမျိုးလှုပ်လို့မဖြစ်ပါဘူ
းအချိန်နဲ့ရှင်းနိုင်ထားတဲ့ရွေးကောက်ပွဲမဲရလာတွေကိုသမရလောင်းတွေရောမဲဆန္ဒရှင်တွေပါလက်မခံပါကိုဆိုရင်မှုတွေရှိနေပါတယ်ဝါရှင်တန်ဒီစီကမဲဆန္ဒရှင်တွေကတော့မဲရလာကိုအားလုံးတညီတညွတ်တယ်လက်ခံတင်တယ်လို့ပြောပါတယ်နောက်ဆုံးမဲရလာတွေထွက်ဖို့ရက်ပိုင်းဒါမှမဟုတ်သတင်းပတ်နဲ့ချီဆောင်ရတာမျိုးဖြစ်လာနိုင်ပါတယ်။နိုင်ငံတော်ဝန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အချိန်ကနေကြွယ်ပြားမှုရှိတယ်လို့ Virginia ရွေးကောက်ပွဲတာဝန်ရှိသူ Gary Scott ကပြောပါတယ
်။ have some partial results.
ရွေးကောက်ပွဲပြီးနောက်တနေ့မှာမဲရလာတချို့ကိုသိရမှာပါ။တောက်ကြနေ့ထိစားရဲကနေပြီးတော့မဲတွေရောက်လာအောင်မှာဖြစ်တဲ့အတွက်အဲ့အချိန်မတိုင်ခင်နောက်ဆုံးအဖြေကတော့သိရအောင်မှာမဟုတ်ပါဘူး။
ပင်ဆယ်ဗေးနီးယားပြည်နယ်ကဂျိုးဘိုင်ဒန်ကိုမဲထည့်ခဲ့သူဘက်သ်ဂျော့ပ်ဆန်ကလည်းမဲအားလုံးရည်တွက်ဖို့အရေးကြီးတယ်လို့ဆိုပါတယ
်။ I just pray that they let every vote be counted.
မဲတိုင်းကိုရည်တွက်ခွင့်ပြုပါစေလို့ပဲကျွန်မဆုတောင်းပါတယ်။မဲတွေအားလုံးရည်တွက်ပြီးတော့မှပဲပြောဆိုဆွေးနွေးတင်ပါတယ်။ဘာလို့လဲဆိုတော့ကျွန်မမိသားစုရဲ့မှလည်းအမြင်မတူတာတွေရှိနေလို့ပါ။ဒါပေမဲ့လည်းကျွန်မတို့အပေါ်မှာမေတ္တာမပြတ်ပါဘူး။
မဲရည်တွဲမှုတွေအဆင်ပြေချောမဲ့မှုရှိမလားဆိုတာနဲ့နောက်ဆုံးရလာကို Republican နဲ့ Democrat Party နဲ့စလုံးလက်ခံကြမလားဆိုတာကတော့ American ပြည်သူပြည်သားတွေနဲ့တစ်ကဘာလုံးကစောင့်ကြည့်နေကြတာဖြစ်ပါတယ်။ကျွန်မနောင်လောပါ
။လ
လက်ရှိကိုဗစ်ကာလအမေရိကန်ရွေးကောက်ပွဲကျင်းပမှုပုံစံကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုသင်ခန်းစာယူစရာတွေရှိတယ်လဲ။နောက်အမေရိကန်ရဲ့နိုင်ငံရေးအပြောင်းအလဲကမြန်မာနိုင်ငံရေးအပေါ်ဘယ်လိုသက်ရောက်နိုင်တယ်လဲဆိုတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။လက်ရှိကိုဗစ်ကာယောဂါကူးစက်မှုမြန်မာနေချိန်ကျင်းပတဲ့အမေရိကန်နိုင်ငံရဲ့ရွေးကောက်ပွဲမှာမဲပေးသူတန်း150လောက်ရှိပြီးကြိုတင်မဲပေးသူဟာ68တန်းရှိပါတယ်။ဒါဟာမဲပေးသူရဲ့၃ပုံ၂ပုံရှိခဲ့သလိုကျူတင်မဲပေးသူရဲ့၃ပုံ၂ပုံဟာလည်းစာတိုက်ကနေတစ်ဆင့်မဲပေးခဲ့ကြတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကစာတိုက်ကနေမဲပေးတဲ့စနစ်အပေါ်အခုလိုသုံးသပ်လိုက်ပြီးတစ်ချိန်မှာအွန်လိုင်းကမဲပေးတဲ့စနစ်မျိုးလိုအပ်လာနိုင်ကြောင်းသုံးသပ်ပါတယ
်သူရဲ့မဲပေးမှုကကျွန်တော်စာတိုက်ကမဲပေးရတယ်ကျွန်တော်လူကိုယ်တိုင်မဟုတ်ခဲ့တဲ့မဲပေးနိုင်တဲ့ဖြစ်နေဖြစ်တော့အာကိုဗစ်ကာလမှာပုံပြီးသိတော့ပါတယ်။ဒါတော့ကျွန်တော်တို့ကလည်းကျွန်တော်အင်ဂျင်ဖြစ်တဲ့အင်ဂျင်ရလည်းနိုင်ငံမြန်မာလည်းအွန်လိုင်းမေးကွင်းတွေကိုအောင်းနေကြတုံးတော့ကျွန်တော်တို့ချိန်ရလာရင်တော့ဒီစနစ်ဟာတော့မတစ်ချိန်ပါစဉ်းသုံးမှုလုပ်ကောင်းနေလာပါလိမ့်မယ်။
ပြည်သူပါတီရဲ့ဥက္ကဋ္ဌဦးကကိုကြီးကတော့လက်ရှိအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အခုလိုတုံ့တက်ပါတဲ
့။ပြည်သူတွေအနေနဲ့လူကိုယ်တိုင်ဖြစ်စေစာတိုက်ကတစ်ဆင့်ဖြစ်စေသူကမဲလာပေးနိုင်အောင်စီစဉ်ပေးထားတော့မဲပေးတဲ့နေ့တစ်နေ့တည်းမှာလူစုလူပေးဖြစ်တာမဟုတ်ပဲနဲ့တခါလေလူခွဲထားပြီးသားဖြစ်နေတယ်အဲတော့ဟိုကြိုတင်မဲတွေကြီးပဲတန်းတရာနီးပါးလောက်မဲပေးပြီးသားဖြစ်တယ်ဆိုတော့အဲ့ဒီလူမျိုးပြင်ဆင်မှုမျိုးစီစဉ်နိုင်မှုမျိုးကကျွန်တော်တို့ဒီမှာအမြဲတမ်းအားနေရတယ်ပေါ့အာဒါကြောင့်မလို့သူတို့ရဲ့ဒီမဲပေးတဲ့ဥယျာဉ်အရေးအတွက်ကဒီရေကောက်ပွဲမှာစံချိန်တင်တဲ့ဒီကိုဗစ်လိုအခြေအကျိုးမှာတော့ပေါ့
အမေရိကန်နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံရေးအပေါ်သက်ရောက်မဲ့အလားအလာနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်။အမေရိကန်ရဲ့အလောက်နိုင်ငံမြန်မာရဲ့နိုင်ငံရေးပေါ့ဝင်ရအင်တန်ခိုင်းပါပါတယ်ခင်ဗျ။လူတူဦးပြောင်းပြောင်းလဲနေနိုင်ငံတော့အကြီးကျယ်ကျွန်တော်တို့နိုင်ငံနဲ့ပတ်သက်တဲ့ပြောင်းလဲနေတဲ့ကျွန်တော်မျိုးရှိပါလား။
ပြည်သူ့ပါတီဥက္ကဋ္ဌဦးကကိုကြီးကတော့မြန်မာပြည်အရေးအပေါ်မှာ Republican Party နဲ့ Democrat Party ကစိတ်ဝင်စားမှုပိုများခဲ့ကြောင်းသုံးသပ်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကကတော့ဒီ American သမ္မတနိုင်အရှုံးကိစ္စကတော့ကျွန်တော်တို့ဒီတောင်တရုတ်ကင်းလယ်ပြဿနာဒါတရုတ်နိုင်ငံနဲ့ပြည်မဟုတ်ပြဿနာဒီဟာတွေရဲ့တရက်တော့ကျွန်တော်တို့ဒီကိုအနည်းနဲ့များတော့ရိုက်နိုင်မှာလို့မြင်ပါတယ်
။2020ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်ကတော့အမေရိကန်ရဲ့ခေါင်းဆောင်အပြောင်းလဲဟာမြန်မာနိုင်ငံရေးပေါ်သက်ရောက်မှုရှိနိုင်တယ်လို့သုံးသပ်ပါတယ်
။တခြားလူမျိုးစုနောက်လူနည်းစုလူမျိုးစုပေါ့နော်နိုင်ငံဓာတ်သားတွေအပေါ်မှာထားတဲ့သဘောထားတွေကအစားအလိုမျိုးလူပုဂ္ဂိုလ်အနေနဲ့ကမတူတာမျိုးတွေပြောဒါခေါင်းဆောင်အပြောင်းလဲဖြစ်ရင်တော့နိုင်ငံရေးမူဝါဒတွေလည်းပြောင်းသွားရဲ့ဖြစ်နေတယ်။ကျွန်တော်တို့လူနိုင်ငံမျိုးတွေလည်း
ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးလက်ရှိစိုးရိမ်မှုကိုတော့ဒေါခင်လေးငယ်ကအခုလိုဆက်ပြောပါတယ်
။ဒီမြန်မာနိုင်ငံမှာခုနအမေရိကန်နိုင်ငံမှာပေါ့နော်ရွေးကောက်ပွဲရလက်ကိုလူတို့ကလေအဲလက်ခံဆိုင်ဖို့လိုတဲ့ဖြစ်တယ်။ကျွန်တော်တို့တရင်းနယ်မှာကြားတာတော့တချို့လူတွေကတော့ဘယ်ဆယ်တဲ့ကလည်းနိုင်နိုင်ပေါ့နော်မငြိမ်မသက်မှုတွေဖြစ်မှာကိုစိတ်ကြည့်ပြီးတော့စိုးရင်ကဝယ်ထားရဆိုတာမျိုးလည်းတွေ့ရတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းဒီရွေးကောက်ပွဲအလုံးမှာအလိုမျိုးတွေဖြစ်မှာလည်းစိတ်ကြည့်ပါတယ်
လက်ရှိအမေရိကန်ရွေးကောက်ပွဲရလဒ်တွေကတော့အပြည့်အစုံထုတ်ပြန်နိုင်တာမရှိသေးပါဘူး။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။နိုဗ ెంబ ာလ4ရက်ဗုဒ္ဓဟူးနေ့ညဘက်အတွက် VOA အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။ကျွန်မဆုမြတ်မမ။အခုဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲရလဒ်ကနေမြန်မာနိုင်ငံအပေါ်တက်ရောက်လာနိုင်တဲ့အခြေအနေတွေကိုကြည့်ကြရအောင်ပါ။လက်ရှိအတန်ထွက်နေတဲ့အချိန်ထိကိုအမေရိကန်ရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေတရားဝင်ထွက်မလာသေးပါဘူး။ဒါပေမဲ့ဖြစ်လာနိုင်တဲ့တက်ရောက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးတင်မောင်တန်းကအခုလိုသုံးသပ်ပြပါရယ်
။ရေဘူးအဖြစ်တော့ဆက်မှာနိုင်ငံရေးကိုတော့သိစိတ်ဝင်စားဖို့ဒါမှတရားကိုတော့စိတ်ဝင်စားရယ်။တခြားနိုင်ငံတွေကိုလည်းဒီမိုကရေစီဖြစ်ပေါ်ထွက်တဲ့မှုနဲ့ပတ်သက်ပြီးတော့လည်းစိတ်ဝင်စားမှုနည်းတယ်။အဲ့တော့ဒီမိုကရက်ပါတီကဘိုင်ဒန်တို့ကတော့ကမ္ဘာမှာဒီမိုကရေစီဖြစ်ပေါ်ရေးကတည်းအလားတူအလေးပေးတဲ့ကိစ္စတစ်ခုဖြစ်တယ်။ဒါကြောင့်ဒီမိုကရေစီလှုပ်ရှားမှုအတွက်ဆိုလို့ရှိရင်တော့ဒီမိုကရက်ပါတီသမ္မတလောင်းဖြစ်တဲ့ဘိုင်ဒန်တက်လာတာကမြန်မာဒီမိုကရေစီရေးကိုအများကြီးအထောက်အပံ့ပြုလိုက်ပဲဖြစ်နေလူ့ခွင့်ရေးကိစ္စတွေမှာလည်းအထောက်အပံ့ပြုလိုက်ပဲလို့ဖြစ်နေ
အဲ့တော့တကယ်လို့ဆရာပြောခဲ့သလိုပဲဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကဒီသမ္မတဖြစ်လာပြီးအမေရိကန်အမအစိုးရအဖြစ်ဖြစ်လာမယ်ဆိုရင်ဒီမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒအပြောင်းအလဲတွေကဘယ်လိုအပြောင်းအလဲတွေဖြစ်လာမယ်လို့ဆရာသုံးသပ်ပါလဲရှင့
်ရေကူအားဖြင့်တော့ အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်နေတဲ့ကိစ္စကပြည်ပဆက်ဆိုင်ကိစ္စတစ်ခုရှိမယ်ဒေတာပဲမဟာပြောရရပေါ့နောက်တစ်ခုကရခိုင်ရောက်ပိုင်းကိစ္စတစ်ခုရှိမယ်ပေါ့နော်ဒေတာပဲမဟာပြောရရပြောရလို့ရှိရင်တော့တရုတ်ကိုပြန်ပြီးဟန်ချက်ချိန်ကြီးဖို့ဆိုတာကဒီမိုကရက်နဲ့ရီပူဘလီကန်ကြားမှာတိတ်တော့ခွာဟရှိလာမယ်မထင်ဘူးနောက်တစ်ခုစလုံးကအများသောအားဖြင့်မြန်မာနိုင်ငံကတရုတ်ဘက်တရုတ်ရင်ဝင်တဲ့ကိုရောက်သွားမှာဆူကြတဲ့အတွက်ကြောင့်မလို့အဲ့ဒါကိုတနည်းနည်းနဲ့ပြန်လဲချိန်ကြီးဖို့လောက်ကြတာရှိတယ်အထူးသဖြင့်တရုတ်ရဲ့ဒီပတ်လမ်းပေါ့နော်ကိုပြန်ပြီးထိန်းကြီးဖို့အတွက်အိန္ဒိယနဲ့မြန်မာထိုင်းလင်းဆက်သက်ဆက်ဆံရေးပူပြီးကောက်အောင်ဆောင်ရွက်ဖို့လမ်းကြောင်းတွေပြန်လဲချိန်ကြီးဖို့လည်းအဲစဉ်းစားနေတာစီစဉ်လာနေရှိသလိုသိရတယ်ပေါ့နော်အဲဒါကတော့တရုတ်နဲ့ပတ်သက်ပြီးပြန်လဲဟန်ချက်ထိန်းကြီးဖို့ပေါ့နော်မြန်မာနိုင်ငံကတော့တရုတ်တက်ကူပါမတော့တတ်နိုင်ဆုံးအကြံပြီးတော့လုပ်ငန်းစီစဉ်နေချပြီးဆောင်ရွက်နိုင်မယ်လို့ယူဆရတယ်။ဒါကထရမ့်နဲ့ဘိုင်ဒန်နဲ့ရောက်စလုံးကြားမှာတိတ်အကွာဟာတော့အရှိလာမယ်မထင်ဘူး။ဒီကအားဖြင့်ပြောရင်ထရမ့်မှာနိုင်ငံကြီးတွေရဲ့ပါဝါကိုပဲအဓိကထားတယ်။နိုင်ငံငယ်တွေရဲ့အနေအထားကိုသိပြီးတော့ထည့်သွင်းနေမရှိဘူး။နောက်ရခိုင်ကျော်ပိုင်းကိစ္စပေါ့ရခိုင်ကျော်ပိုင်းကိစ္စမှာလူခွင့်ရေးနဲ့ဖြစ်ပေါ်တိုးတက်မှုဖြစ်တဲ့အတွက်ကြောင့်မလို့ဒါကလူခွင့်ရေးတောင်းဝန်တွေပုံပြီးကြီးနေမယ်အဲ့ဒီအတွက်လည်းအဲပံ့ပိုးမှုပုံပြီးအပြည့်နိုင်စရာအကြောင်းရှိတယ
်အဲ့ဒါကဆရာဘိုင်ဒန်တကယ်လို့တက်လာခဲ့မယ်ဆိုရင
်ဘိုင်ဒန်တကယ်လို့ဒီမိုကရက်တစ်ပါတီဒီမိုကရက်တစ်သမ္မတလောင်းတက်လာခဲ့မယ်ဆိုရင်ဘိုင်ဒန်တက်လာခဲ့မယ်ဆိုလို့ရှိဒါပေမဲ့ဘိုင်ဒန်တို့ဟာပထဝီနိုင်ငံရေးကိုပို့ပြီးတော့စဉ်းစားတယ်။နောက်ပြီးတော့ဒီပညာရေးဝန်ကြီးဌာနပေါ့ဌာနတွေရဲ့တက်ရောက်မှုကိုလည်းပို့ပြီးအလေးထားတတ်တယ်။ထရမ့်ကလည်းလည်းခက်လိမ့်မယ်။အလုံးလုံးဝတာလည်းခက်လိမ့်မယ်။ဒီမြန်မာသူဘယ်လိုရည်တည်မလဲဆိုတာလည်းပြောဖို့ခက်လိမ့်တယ်။ရေဘူးရအဖြစ်တော့နော်ထရမ့်ကဒီဘွစတန်ကိုစတင်နေစိတ်ဆုံးပြရှိတယ်ဆိုတဲ့အတွေ့အကြုံမလို့နော်ဒီပုံမှာချင်းဝေရှာပြောင်းသွားမလားလို့စဉ်းစားချက်တွေလည်းရှိတယ်ဒါပေမဲ့တစ်ဖက်မှာကျတော့ပုဂ္ဂိုလ်ရေးအဖြစ်ပြောလို့ရှိရင်ဆော်ရီအာရေဗျာတို့ပထေးကြီးတွေနဲ့ဆက်ဆံရေးကလည်းထရမ့်မှာတော်တော်ကောင်းမှုမှုရှိနေတာလေအဲ့တော့အဲ့ဒီနိုင်ငံတွေရဲ့ဆက်ဆံရေးတွေကိုပြန်ကြည့်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရေးဆက်ဆံမှုချမ်းသာကြွယ်ဝမှုရဲ့ဩဇာကြီးရတဲ့ကပို့ပြီးတော့အနောက်နိုင်ငံဆုံးဖြတ်ချက်ဒီပုံမှာပို့ပြီးတက်ရောက်တတ်တာတွေ့ရတယ်အထူးပြုချောက်လို့မျိုးမျိုးပါတက်ရောက်တယ်လို့ထင်တယ်။နောက်ချက်ဆက်လက်စဉ်းစားမှုကမြန်မာနိုင်ငံရဲ့အရေးအပြောင်းအရေးအပြောင်းကပြီးခဲ့တဲ့အတိတ်ကိုခြေခံပြီးစဉ်းစားမယ်တပ်ပေါ်ရဲ့အနေထားတွေကိုလည်းထက်သွက်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီဟာနောက်ဆုံးသွားဖို့အလားအလာမရှိဘူးလို့မပြောနိုင်ဘူး။ဒါကြောင့်မို့အားလုံးကိုချုပ်ပြီးပြောမယ်ချက်သုံးချက်ကိုချုပ်ပြီးပြောမယ်မြမဒီမိုကရေစီအရွေးအထူးဖြင့်တက်မတော်ရဲ့အနေထားနံပါတ်1တရုတ်ရဲ့အနေထားရခိုင်ပြောပိုင်းကိစ္စတွေအားလုံးသုံးချက်လုံးကိုချိန်ပြောမယ်ဆိုလို့ရှိရင်တော့ဒီမိုကရက်တစ်ပါတီရဲ့သဘောလောင်းတက်လာတာမြန်မာနိုင်ငံအတွက်ပူပြီးကောင်းနိုင်မယ်လို့ထင်တယ
်ဟုတ်ကဲ့ပါဆရာနောက်တစ်ချက်ထပ်မေးချင်တာကအခုဒီအမေရိကန်မှာလုပ်နေတဲ့အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မြန်မာတွေရဲ့စိတ်ဝင်စားမှုပေါ့နော်ဆရာအနေနဲ့ဒီရွေးကောက်ပွဲပေါ်မှာမြန်မာပြည်ကနေပြီးဘယ်လောက်စိတ်ဝင်စားရလို့ဆရာအနေနဲ့မြင်လဲနောက်တစ်ခုကဒီအခုအမေရိကန်သမ္မတရွေးကောက်ပွဲကနေမြန်မာပြည်မှာလည်းမကြခင်မှာဒီနိုဝင်ဘာ6ရက်နေ့ဆိုရင်ဂျပန်အတွင်းမှာပဲဒီရွေးကောက်ပွဲကျင်းပတော့မယ်လေဆိုတော့ဒီအခုအမေရိကန်သမ္မတရွေးကောက်ပွဲကနေရောဘယ်လိုမျိုးအတူယူစရာတွေရှိတယ်လို့ဆရာအနေနဲ့မြင်ပါလဲရှင်
အတူယူရဲဆိုတာအထက်ပေါ့နော်ဟိုကျွန်တော်တို့ကနိုင်ငံတွေကိုအတူယူရမယ်လို့ဆိုလို့ရှင်တာမဟုတ်ပါဘူးဒါပေမဲ့အရေးကြီးတာကတော့ရေကောက်ပွဲတစ်ခုကိုငင်းငင်းချမ်းချမ်းတည်ကြည်ငြိမ်ငြိမ်နော်ညံ့ညတ်တာတာနဲ့ဖြတ်သန်းဖို့ပါပဲဒီချက်တွေလှုပ်ဆောင်နေနေရမှာတော့တော်တော်လေးကောင်းမွန်တာတွေ့ရတယ်မြန်မာနိုင်ငံမှာလည်းအဲ့လိုလှုပ်ဆောင်နေတာကောင်းပါလေ2015ရေကောက်ပွဲဆိုရင်ဒါရေကောက်ပွဲမှာတော်တော်ညံ့ညတ်တာတော်တော်လှုပ်ဆောင်သွားတာပေါ့နော်ဒါတို့တော့လေလုတ်ပန်ကြတဲ့လူတွေမှာအုပ်ချုပ်ရေးအတွေ့အကြုံမရှိသေးတာကြောင့်မလို့ဒါလည်းတခြားအောင်ပေါ့နော် นั่นไงอันนี้ยาเลยมีกับไว้ความชิมจีอ่ะนั่นไงเนี่ยอันนี้เลยสุราอ่ะชุดเด็กเนี่ยดูแลสอดเจ้าสุเวนเนี่ยปัตตาบีโร่อาชาดอปาติจิวเซนเซอร์เช็ดเช่นนะจุนรู้ว่าเย็นนัวซาบิดมาเจ้าหนี้เนี่ยเจ้าเองจุนรู้ซาบิดเก็บไปได้ลูกขอรับผมผัวพ่อไม่เชื่อเก็บไปได้ลูกลูกเช่นเนี่ยฮารีวิจุนรู้ชาอะไรสิงคอมเออนั่นไงนะก้า ยุคก่อนเป็นสาวจีเลยลงงานเองกูอันนี้เนี่ยตัวพ่อปู่อันนี้เดี๋ยวลูกเชนเนี่ยนั่นนั่นก็ยามมึงไปซีเซมมึงเองกูน่าเลยมึงอันนี้เดี๋ยวลูกเชนเนี่ยอันนี้อพยพเย่อันนี้ดูสาวจีมึงเย่นั่นไงเตยามมึงนั่นไงตัวพ่อตัวว่าเปล่าจีมาเลยสุดาวน่าเลยมึงอันนี้เดี๋ยวลูกเชนเนี่ยถ้ารู้ว่าลิ้นท่าดอมามันตีเป็นเลยพ่อไม่เชื่อ
ในงานเยี่ยมมาเชื่อในงานอะไรก็รู้ที่จะอ่านมือรู้มาอยู่กับเบอร์อันนี้อยู่กับเบอร์มาจุดวันนั้นมาเลยยามาในงานยี่ตรงแต่ตัวอุจมังดังก็จะมาสมยามว่าสัตว์มีเงี้ยเกล้าพิจารณาเช่น
เมื่อการอยู่กับเบอร์เนี่ยพัตตาลูยามาอยู่ลีลาดูเรื่องตรงแต่เช้ากูเลยเจียวมาเช่นตรงนั้นยามาอยู่ลีลาดูตรงแต่เช้ามีตัวเองอ่ะ
ที่อเมริกันยังมาสั่งยีเนี่ยพัตตาลูบอกูดีอยู่กับพวกกันนี่บอกบลูเตียงหูรีสีหลานเองเลยกูดูตรงแต่ท่าว่าเลยที่เดียวในงานเย่เนาะที่อาชาที่ตามมาที่เพียบยี่มีแต่ลานี่เดอโอซาชวนโมมูกูทิ้งช่วงเมย์เนาะอเมริกันเย่อินโดแปซิฟิกบัวร่าพายการ์โรเนาะอาจจะเอาเลยไม่ใช่ไหนบุลูชนอมยี่มาเลยเอสโซโลเจเนตบัวร์โรเนาะประตูเวนไหนไหนเนาะ อเมริกันสุยาติฮะเนาะที่เสด็จอาชาในงานนี้เนาะอาชาอาชาในงานนี้เนี่ยต้องอาชาในงานนี้เนี่ยนะพอบีโนที่จุดสัตว์สัตว์ลามีเนาะมาบีวันเนาะพอบีโนที่จุดสัตว์สัตว์ลาบีโนเนาะตัวยังอินโดแปซิฟิกบัวร่ากูพอบีอากงอ๋อเนาะเราละเลยไม่รู้จะโน่นนี่เนาะมีมาเลยเอ้อแต่แกรู้เปล่าที่ตำรวจสั่งแบบยันในเมืองสุยเนาะเปล่าคนอ่ะเดี๋ยวดูจะโน่นที่ด่าด้วยเนี่ย
ที่ด้วยสัตว์สัมบูปูโลรามาวะไอ้เรื่องเป็นอะไรที่เดียวในงานกูทิ้งช่วงไหมเนาะบัวร่าไปนี่ดูแม่สิไปนี่กูปูพี่ดอกอ่ะที่นี่จะเจอเนี่ยพอสองลามะทบมือแต่ตัวยาวเลยไอ้ตัวเล็บเออแล้วจะนอนในงานเนี่ยสัตว์สัมยีการ์ดไอ้ตัวพี่ดอกอ่ะโอ้ชิจิมามาเจ้าเล่นหน้าบุร้านเนี่ยเลยลูกมีมาเลยไอ้ตัวโซโลเจเนตบัวร์ดอ่ะโอ้ซีบอยยี่ไปมา
อาทิตย์ด้วยสัตว์สัมบูรณ์มีแต่ลานในเนี่ยในงานยี่ไปมาอาทิตย์ด้วยสัตว์สัมบูรณ์มีแต่ลานในเนี่ยทุกเรื่องเลยเออล่ะโอ้ฉันรู้ตำราอุบามาเล่าถึงว่าสัตว์สัมยีปงสัมยูเป็นยังพูดอ่ะลานเนี่ยเลยดูฉันอมยี่มาเลยเอสพีมีมาเยอะตุ้ดีน่าทานาตุ้ดีอัตตาวังแกมักขี้เงี้ยจอดีกันเลยอเมริกันยุคเก่าเป็นเนี่ยพัตตาลูยักษ์ขนาดใหญ่เลยบุ๋นลุต้องจะทำอะไร
โอ้ช่วงนี้อาจจะบอกว่าที่เก่งเก่งอ่อนอ่อนงานนี่แบบแม่สุดอเมริกาอเมริกาเฟรชสุดอเมริกาจะโอจีนะอเมริกาเมกอเมริกาเกรดแอนด์ลบย่อยบ้างนะตอนนี้แม่ที่จริงแล้วที่อเมริกาดีที่เก่งโอ้ตู้เย่ตู้เกรดที่เก่งแล้วตู้ที่เก่งตัวบอสที่เก่งดีอเมริกันคืออาจจะชีวะมันเดิมโฮเพนเนี่ยแต่ก็บ้าลงเนี่ยใส่เนี่ยมันอุ้ยซีอุ้ยสองอยู่กันแล้วตู้โอจากอเมริกันในการเรียนการสื่อสารนี่ก็บ้าล่ะมั่วจีจ่าอ่ะกูแต่พักหลังเลยตู้
ုံးဆိုင်ရမှာဆိုရင်ချက်မလက်မှာတော်တော်ကြာတန်းလာတော့တွေ့ရပါတော့အဲ့တော့ကျွန်မဆင်တဲ့ဒီဂျိုးပိုက်ကျွန်တော်သမရဖြစ်ခဲ့မယ်ဆိုလို့ရှင်တော့ဒီအခန်းကဏ္ဍပေါ့နော်ဒီပို့ပြီးတော့မှ value oriented ပြန်ဖြစ်လာမယ်ဟလာနော်အမေရိကန်ဂျိုးစီးပွားတယ်မဟုတ်နဲ့ဒီကမ္ဘာမှာဟာဘင်းနဲ့ပြန်ဆက်သွယ်လာမယ်နိုင်ငံက institution နဲ့ပြန်ဆက်သွယ်လာမယ်အမေရိကန်ရဲ့တောင်းဆိုမှုအခန်းကဏ္ဍနဲ့ဆိုလို့ရှင်တော့အဓိကကကျွန်မဆင်တဲ့ဒီ coordination ပေါ့နော်ဒီဟာပြန်ကောင်းလာမယ်ဆိုလို့ရှင်တော့ပြန်ပြီးတော့ကောင်းဆောင်ဒီဟိုဒီ covid ကိုရင်ဆိုင်တဲ့ခါမှာတော့နောက်ထပ်မူဝါဒသစ်တွေပေါ်ထွက်လာတော့ပေါ်ထွက်လာနိုင်ပါလိမ့်မယ်ဒါပေမဲ့တစ်ဖက်ကကြောက်လဲဒီကလာမှာ harm is already done me ဒီလက်ရှိအမိုက်ဒီချက်ချင်းနိုင်ငံပေါ်စီတစ်ခုကချက်ချင်းနိုင်ငံပြောင်းလဲဖို့တော်တော်ခက်ပါလိမ့်မယ်ပေါ့နော်အဲ့တော့ဒီအခြေအနေကိုတသက်ရဲ့နဲ့ဘယ်လိုမျိုး transition လုပ်ရမလဲဆိုတော့ပြန်ဆောင်ကြည့်ရမှာပေါ့နော်ဒါပေမဲ့ mover line ဆိုင်ရာနဲ့ coordination line ဆိုင်ရာမှာဆိုလို့ရှိရင်တော့ကျွန်မဟိုပေါ့နော်ဟိုပို့ပြီးတော့မှဥဆောင်မှုခံကနေပြန်ပြီးတော့ဖြစ်လာနိုင်မယ်အဲ့လိုနိုင်ငံတကာနဲ့ပို့ပြီးတော့မှပို့ပေါင်းဆောင်ရလာနိုင်မယ်ဆိုလို့ရှိရင်တော့ဒါ
ကောင်းကောင်းနဲ့ဒီမှာတော့အလားအလာရဲ့မြင်ရနိုင်ရလို့ယူဆရပါရဲ့ရှင်ဟုတ်ဒါကတော့ ISP မြန်မာသုတေနဌာနရဲ့ဒုတိယတာဝန်ကမခင်ငင်ကျော်ကြီးနဲ့မြမကြီးဒေတာသူဒေါက်တာရန်မျိုးသိန်းတို့ရဲ့အမြင်တွေကိုနားဆင်ကြရတာဖြစ်ပါလေ
ကျွန်တော်ကဝေဖန်လိုက်တဲ့အပေါ်မှာအစိုးရတောင်းရှိသူတွေကဒီကနေ့ပဲတုံ့ပြန်လိုက်တဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ရမှာ။ပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေတဲ့ဆိုပြီးတမရော်ကောက်ပွဲရဲ့ဦးစီးချုပ်ရဲ့တနေ့လာနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်အပေါ်တမရော် ခုမှမှတ်ချက်ပေးခဲ့တာတွေဟာဖွဲ့စည်းပုံနဲ့ကန့်ညီမှုမရှိဘူးဆိုပြီးတမရယုံညွှန်ကြားရေးမှူးချုပ်ဦးစောထေးကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်
။တမရရဲ့ထုတ်ပြန်ချက်တမရကာကွယ်ရေးဦးစီးချုပ်နဲ့ပေါ်ပြူလာမဲ့ကပင်းတို့တွစ်ဆုံမေးမြန်းခန်းမှာပြောကြားချက်တွေကဖွဲ့စည်းပုံအခြေခံဦးတွေနိုင်ငံဥပဒေများရဲ့အနှစ်သာရနဲ့ကိုက်ညီမှုမရှိပါဘူး
။တနင်္လာနေ့ကထုတ်ပြန်လိုက်တဲ့တမရရဲ့သဘောထားကြေညာချက်မှာတော့လူဝေမှာ၈ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲအတွက်အစိုးရနဲ့တရားသူရွေးကောက်ပွဲကော်မရှင်တို့ရဲ့အဖက်ဖက်ကပြင်ဆင်မှုတွေဟာလုံလောက်မှုမရှိဘဲအားနည်းချက်တွေတွေ့ရပြီးနောက်ဆက်တွဲရလဒ်တွေအတွက်အစိုးရအနေနဲ့တာဝန်ခံရမယ့်အကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးတဲ့လုပ်ငန်းစဉ်တွေနဲ့ကတ်ယောဂကာလကျင်းပမဲ့ရွေးကောက်ပွဲမှာယောဂထိန်းချုပ်ရေးအစီအစဉ်တွေအားနည်းနေတာကြောင့်နောက်ဆက်တွဲဆိုးကျိုးတွေရင်ဆိုင်ရနိုင်တယ်လို့လည်းသတိပေးပြောဆိုထားပါတယ်။သမရယုံပြောဝင်ရဦးစော်ထေးကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆောင်ရွက်ရမှာအားနည်းချက်တွေနဲ့ပတ်သက်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအတိအမှတ်ပြုလက်ခံခဲ့ပြီးမဲ့အခက်အခဲကြားကဆောင်ရွက်နေရတာဖြစ်တဲ့အကြောင်းကပဲပြောဆိုသွားခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းတာလိုတော့တဲ့အချိန်မှာပဲတက်မလို့နဲ့အစိုးရကအပြန်အလှန်ပြောဆိုမှုတွေကြောင့်ရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေပေါ်စိုးရိမ်မှုတွေလည်းကြည့်နေပါတယ်။ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်နိုင်ငံရေးလှလသုံးသက်သူတဦးလည်းဖြစ်တဲ့ဦးရဲထွန်းကတော့ရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေပေါ်စိုးရိမ်မိတယ်လို့သူကပြောဆိုလိုက်ပါတယ်
။ဟိုတက်ကလည်းအခုလူကြီးစီကိုထောက်ပြပြီးတော့အစိုးရကိုဝေဖန်နေတဲ့ကိစ္စကတစ်ဖက်နဲ့တစ်ဖက်နဲ့တင်းမာလာလို့ရှိရင်အကျိတ်ခဲတွေပေါ့နော်နှစ်ဖက်ကြားမှာအဲ့လိုအကျိတ်ခဲတွေရှိနေတယ်ဆိုလို့ရှိရင်နောက်2020ပြီးလို့အစိုးရဆုံးအာဏာသိမ်းတဲ့အထိမရောက်တောင်မှပေါ့နော်ဆိုတာဟိုအစိုးရဆုံးဖြစ်နိုင်တာကတော့အာဏာသိမ်းတာပေါ့ဗျာအဲ့ဒီအထိမရောက်ရင်တောင်မှတက်နဲ့နော်နိုင်အနိုင်ရတဲ့ NLD ပါတီကနိုင်ခဲ့မယ်ဆိုလို့ရှိရင် NLD ပါတီနဲ့ဂျားကဆက်ဆံရေးရတော့ဟိုကောင်းလာဖို့မမြင်ဘူးဗျနော်ဒီလိုပဲဟိုတကောင်းသေးနဲ့မျက်ချေဆိုတဲ့ပုံစံမျိုးဖြစ်မှာအဲ့လိုဖြစ်မယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်တော့ငញ្ញံရေးတိဆောက်တဲ့ကိစ္စတွေဘာတွေမှာတော့ဟိုအနှောက်ရှက်အဟန္တာဖြစ်နိုင်မယ်လို့ကျွန်တော်ကအဲ့လိုတွက်ပါတယ်ဗျ
သမရယုံပြောခွင့်ရဥစော်ထေးကတော့ရွေးကောက်ပွဲကျင်းပကနေမှအစိုးရနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ဝေဖန်မှုတွေထိန်းချုပ်မှုတွေကိုသတိထားဖို့လိုတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။ဘာမက်ဆေ့ပေးခြင်းလဲဆိုတော့နမနိုင်ငံသားတွေအတွက်အထူးပဲအရေးကြီးတယ်။ပြည်သူလူထုကိုမက်ဆေ့ပေးလိုတာကတော့တပြပါဆိုင်ချက်တို့ဂျိုင်းလူတွေရွေးနိုင်တယ်။အဲ့တော့ကိုဆိုင်ရဆိုင်ရကဏ္ဍကနေပြီးတော့ဝိုင်းဝန်းပူးပေါင်းဆောင်ရွက်သွားကြဖို့ဒီပါတီစုံဒီမိုကရေစီဖြိုးဖြိုးရွေးကောက်ပွဲပြပြအောင်ချိန်ခိုက်လှုပ်ရှားမှုတွေကိုအထူးသတိပြုကြဖို့ပြီးရင်တော့နောက်ဆုံးကျွန်တော်တို့ရဲ့ဘန်းနိုင်ကတော့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီဖြိုးဖြိုးရွေးကောက်ပွဲအောင်မြင်မြင်ဖြစ်မြောက်ရေးတဲ့ဝန်းရံကြဖို့ပဲဖြစ်ပါတယ
်နိုဝင်ဘာ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလ90ရေတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မြတ်တဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်တွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းတဲ့တန်းကျော်လောက်မဲပေးခွင့်ဆုံးရှုံးရမယ့်အခြေအနေမှာရှိနေပါတယ်ရှင်ကျွန်မမိခါပါ VOA အတွက်ရေးပေးဖို့ထားတာဖြစ်ပါတယ်
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
ဆရာနာစင်ညာမှာတော့မြမအရေးသုံးတာချက်အစီအစဉ်ဖြစ်ပါတယ်မြမနိုင်ငံမှာအမျိုးသားရင်ကြားစီရင်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘယ်ဟာကအရင်လာသင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့စီပေါ်မြို့နယ်ပြည်သူ့လွတ်တော်အမဟောင်းလည်းဖြစ်မြမနိုင်ငံရေးသုံးသပ်သူလည်းဖြစ်တဲ့ဥယျာဉ်ထွန်းနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်ညနေကနေအမျိုးသားဥသိမ်းစိန်ကမြမနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်မျိုးသားပြန်တဲ့တင်မြေကိုဥစွာလုပ်ဖို့လိုအပ်တယ်လို့ကြာသိခင်ကပြောသွားပါတယ်။ဒါမှသုံးသပ်သူတချို့ကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးဘင်းလင်းရင်အမျိုးသားပြန်တဲ့တင်မြေအတွက်အတားအဆီးကြီးဖြစ်နေတယ်လို့ယူဆနေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဦးရထွန်းကသူ့ရဲ့အမည်ကိုအခုလိုစတင်ရှင်းနေပါတယ
်။ဟုတ်ကဲ့ခင်ဗျာဦးသိန်းစိန်ပြောသွားတဲ့အဲဒီမိန်ကွန်းတော်လေးကိုနားထောင်ကြည့်လိုက်တဲ့အခါမှာသူကပြောကျင်တဲ့လက်တွေ့နိုင်ငံရေးဖြစ်စဉ်ကတော့ငြိမ်းချမ်းရေးရဖို့ဆိုတဲ့ဥစ္စာဟာဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီဖက်ဒရယ်စနစ်ဖြစ်အောင်အဲ့ဒီပုံစံမျိုးဖြစ်အောင်ပြင်ဖို့လိုတယ်ဆိုတဲ့ဟာကိုသူကအသိမှတ်ပြုပြီးပြောသွားတယ်သို့တော့အဲ့ဒါကိုသွားဖို့အတွက်ကအမျိုးသားရင်ကြားစီရေးရှိဖို့လိုတယ်လို့ပြောလိုက်တဲ့အခါကျတော့သူပြောတဲ့မျိုးသားရင်ကြားစီရေးဆိုတာရဲ့အတိတ်တွေကိုကျွန်တော်နားလည်ကြည့်ရသလောက်တော့အစိုးရနဲ့တက်မတော့နောက်တစ်ခါအတိုက်ခံပါတီနိုင်ငံရေးအင်အားစုတွေကညီညွတ်ဖို့လိုတယ်ညီညွတ်ပြီးတဲ့အခါကျတော့ဒီတိုင်းပြည်လုံးငြိမ်းချမ်းရေးကိစ္စအတွက်ကိုအမြင်နဲ့သဘောထားတွေအရင်ကြီးတင့်တယ်တူညီတင့်တယ်လို့ပြောတဲ့အဓိပ္ပာယ်မျိုးဟိုယူဆပါတယ်ဗျအဲ့တော့ကျွန်တော်တို့နားလည်တဲ့မျိုးသားရင်ကြားရေးဆိုဒီမှာကြတော့လက်နက်ကင်တိုင်းသားအင်အားစုတွေကိုလည်းကျွန်တော်တို့ကထက်တွေ့ထားတယ်အဲ့ဒီအဖွဲ့တွေနဲ့ငြိမ်းချမ်းရေးမရမချင်းကျွန်တော်တို့ကအမျိုးသားရင်ကြားစီမရှိသေးဘူးလို့ကျွန်တော်တို့ကယူဆတာပေါ့နော
်ဟုတ်ကဲ့
သူကတော့မဟုတ်ဘူးအဲ့ဒီလက်နက်ကင်တိုင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးရဖို့ကိုပဲအဲ့ဒီခြေလမ်းကိုလှမ်းနိုင်ဖို့ကိုပဲကိုအချင်းချင်းညီညွတ်ရမယ်ဆိုတော့တပ်မတော်နဲ့အစိုးရကြားမှာသူညီတဲ့အမြင်တွေရှိဖို့လိုတယ်ဒီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ပြင်းပြင်းထန်ထန်တာတွေပြင်ဖို့အတွက်ညီနိုင်ဖို့ဟိုသဘောထားတူညီမှုတွေလိုတယ်လို့ပြောတယ်လို့ကျွန်တော်အဲ့လိုနားလည်လိုက်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့တမတော်နဲ့အစိုးရအကြားသဘောထားတူညီဖို့ညီနိုင်ဖို့ဆိုရလဲပဲဖွဲ့စည်းပုံမှာလောက်ထားတဲ့ပုံစံကတော့နည်းနည်းအစိုးရနှမျိုးစင်ဆိုင်ဖြစ်နေအောင်လောက်ထားတဲ့ပုံစံဖြစ်မနေဘူးလားတမတော်ကိုအာဏာပေးထားတာကိုနောက်ပြီးတော့တမတော်မှာသို့တော့ကိုယ်စီနေရာမှာသူတို့ရွေးကောက်မခံရမယ်တက်မတော်ကနေရာယူထားတာတို့နောက်ပြီးတော့အရေးကြီးတဲ့ဌာနတွေလူပိုင်ခွင့်နဲ့အများကြီးပေးထားတာစီးပွားရေးစီမံခန့်ခွဲခွင့်စသဖြင့်ပေါ့လေအကုန်လုံးလုပ်နေတာကိုဖွဲ့စည်းပုံကတစုံတရာမှမပြုတ်ပြင်းမနဲ့အဲသူမျိုးမှန်းတဲ့တက်မတော်နဲ့အစိုးရကြားပြန်လည်ရင်ကြားစီရေးအမျိုးသားပြန်လည်စီမံရေးဆိုတာဖြစ်နိုင်ပါလားခင်ဗျာဒါကတော့
သူဒီဦးစီးခဲ့တဲ့2015အစိုးရအဖွဲ့နဲ့2015 2020အစိုးရအဖွဲ့နှစ်ခုကြားရဲ့ထူးခြားချက်ပေါ့နော်ထူးခြားချက်မတူညီချက်ကိုပြောမယ်ဆိုရင်တော့သူဦးစီးခဲ့တဲ့2015တုန်းကကျွန်တော်တို့ဒီငြိမ်းချမ်းရေးဆွေးနွေးပွဲမှာပြောခြင်းဆိုခြင်းသဘောတူခြင်းတဲ့ဟာတွေကသူပြီးရင်တက်ကလည်းပြီးတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗျဥပမာအားဖြင့်သူပြောတဲ့အထက်မှလည်းပါပါတယ်သူတို့ဟာအပြောင်းလဲလုပ်ဖို့အတွက်မိမိကိုယ်ကိုယ်လည်းအပြောင်းလဲဒီအမြင်ယူဆတွေကြောင်းလဲခဲ့ရတယ်လို့သူဝန်ခံသွားတယ်။အဲ့ဒီအချက်မှာကျွန်တော်တို့သိထားတဲ့အချက်တစ်ချက်ကအရေးကြီးတဲ့အချက်တစ်ချက်ကဖက်ဒရယ်စနစ်ဆိုတာကိုလက်ခံသဘောတူရဲ့ကိစ္စပါ။အဲ့ဒီကိစ္စနဲ့ပတ်သက်လို့သူကနားလဲသဘောပေါက်ပြီးသူလက်ခံလိုက်တဲ့အခါမှာတက်ကိုလည်းဒီလက်ခံလာအောင်ဟိုဒီကျွန်တော်တို့အာယုံစိုက်ပြီးတော့ပေါ့နော်ဂရုစိုက်ပြီးတော့ဒီကြောင်းပြရတာတိမ့်သွင်းရတာပြောဆိုစီယုံရတာကြည်ကြည်မာမာအခက်ခဲတွေ့တယ်လို့မကြားရဘူးပြောချင်တဲ့သဘောကသူပြီးရင်ပြီးတယ်ပေါ့နော်သူပြောလိုက်တာနဲ့နောက်ကတက်ကလည်းလိုက်ပြီးတော့သဘောတူလက်ခံပေးတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်အဲ့ဒီ NLD အစိုးရလက်ထက်မှာကြတော့အဲ့ဒီလိုမဟုတ်ဘဲနဲ့ NLD အစိုးရအနေနဲ့ကလည်းရှေ့ကနေပြီးတော့ initiative လုပ်ပြီးတဲ့အခါကြတော့အမြင်သဘောထားတစ်ခုခုကိုတင်ပြတဲ့အနေအထားမျိုးမရှိဘဲနဲ့ဆွေးနွေးပွဲမှာပဲတိုင်းသာလက်နက်ကင်အဖွဲ့အစည်းတွေတက်မတော်နဲ့တော့ဆွေးနွေးညှိနှိုင်းရင်းမှဒ the one two day gets up on my way, the new video, the Chama day, the time you pit their car, a blue, two yard laser, that for my, so yaga, all the machine, the loop, or no, as a loop, general, a thing, ah, Lila, Lu Yaba,
okay,
and then that guy for a video, as a loop, kind of yard.
แต่เนี่ยดีอสุยะเนี่ยจ้ามาตบอดาริไม่ตูนอยู่อมีเนี่ยกวนเลยนี่แหละตรุจิ้มไม่นี่แหละด้วยจอมโลตรุมาแล้วบลูล้ําแล้วสรว่าแค่ๆผิดเลยสรเปล่าสู่หมู่นี่จ้ามาเด้อเนี่ยแต่ว่าอุเทนสิงห์เล็ดๆตรงอ่ะอสุยะเนี่ยเอเนอร์จีอสุยะเนี่ยเนาะเบชินไม่อยากเลยครับอุเทนสิงห์อสุยะอ่ะตําหนอก็จ่อทําไม่คอมพิวเตอร์ปาร์ตี้แจกให้คอมพิวเตอร์สรแล้วเว้ยนอกจากสุกวนอ่ะเลยตําหนอตีแก่แจกก็หนีไปลาแก่ได้ปกติสร Elu, ini mesti awak pilih nama.
Tak jenak ni ada, macam ni elu pilih sejenis anda tu, tu jauh ada bawa apa. Elu dua, hari muda yang jasa ye sura utaga, suya ye, temro ye, nautcha parti ye, boleh. Tu tu pilih no USB lo parti G ni boleh, no. Elu dora jauh ada parti G ni, hari lo parti G ni, nengai ni. ทุกที่เนาะยังไงด้วยตอนชีวิตเด็ดแล้วมาอันนี้ตัวเราเลยตุนยี่จ้าลูกเสียงเก่าเนี่ยเอลูกยาวจุดอะไรเจนเนี่ยลูกพี่เราอะยานายไม่ยานายสุดาโตตูพี่เรามาตัวอู้บ่เลยแต่เป็นตุนยี่มานาก็ยี่ลูกเชนเนี่ยมีลูกที่สองใจมาด่าเลยที่ยังไงด้วยช่วยเรื่องคำมาเลยยังไงสั้นๆที่เรียกเราเนี่ย
ดีพี่ยังไม่สุดเลยนะบอกมีอยู่เยอะด้วยแล้วลูกฉันว่าน่าเลยว่าเลยเปล่าเปล่าก็เลยใช่ไหมตอนนี้ก็สุดแล้วแต่ดวงตาแต่เบียร์ชินีฮะเบลูเบลูตุ๊ดเด็กเลยสีบอยประเด็นลูกหลักคนสัตว์เป็นบอยได้ไม่ยากเยอะด้วยสิ่งที่เขาทำได้เนี่ยแล้วแต่ชิงได้มาเว้ยจีโนดีค่ะบาดว่าที่อะไรสักตลอดงาเว้ยเอเนอร์ดีปฏิอุกตะดองซันสุจีฮะเยอะด้วยสุดสุดเลยประมาณนั้นนิดนึงนิดเดียวก็ละหาเลยลงก็เลยสุดเลย แล้วถ้าการเจริญขึ้นได้สุดเดียวสิ่งนี้อะไรนั่นก็เช่นกงวัวหรือสุวรรณส่วนดีสันคู่กันเลยนั่นคือสัญลักษณ์ที่รู้ว่าเนี่ยดังนั้นส่วนแล้วถ้าการสูงขึ้นเนี่ยยังอีกทาร์เก็ตละตัวนี้มันเช่นนี้จะเรียกว่าทาร์เก็ตละเอเนอร์จีที่ถูกวิ่งที่สิ่งนี้เนี่ยเช่นตัวกงวัวหรือสุวรรณแล้วมันก็ไหนมาจะเอ็นคู่นั่นคือในตรงสับปะรดฮักเกอร์เนี่ยเจ้าหนูดีนักท่องเที่ยวนักท่องเที่ยว
ชุดดอกกุหลาบว่ามาปีเกิดอ่ะจุ๊จุ๊เนี่ยยาเจ้าแม่สุยงดอกที่กูเต้นเสียงเจ้าแกเลยเช่นเลยดีเดียร์อะไรมามาอู้รู้จันโอ้ยูซาบาร์เลยแต่ถ้าดองดันสุดที่เจ้าเลยกิจการอะไรดองดันสุดที่รู้สุยาเดลอะไรเช่นมาอันนี้ชุดดอกกุหลาบเช่นเดียร์อะไรเจ้าจอมลูกลูกมันเต้นเจ้ากูรู้เจ้าเลยกิจการอะไรมามาลาบูรู้จันโอ้ยูซาบาร์ป้าเจ้าเลยสุดดอกมูลาแล้วท้องแต่เสือร้องอ่ะ ตัวอะไรกิจการอะไรที่เรียกบูชูเลยฉะนั้นรู้ที่อาจจะเล่าคุณรู้ใช่ไหมฉะนั้นรู้ที่อาจจะเล่าคุณรู้ใช่ไหมฉะนั้นรู้ที่อาจจะเล่าคุณรู้ใช่ไหมฉะนั้นรู้ที่อาจจะเล่าคุณรู้ใช่ไหมฉะนั้นรู้ที่อาจจะเล่าคุณรู้ใช่ไหมฉะนั้นรู้ที่อาจจะเล่าคุณรู้ใช่ไหมฉะนั้นรู้ที่อาจจะเล่าคุณรู้ใช่ไหมฉะนั้นรู้ที่อาจจะเล่าคุณรู้ใช่ไหมฉะนั้นรู้ที่อาจจะเล่าคุณรู้ใช่ไหมฉะนั้นรู้ที่อาจจะเล่าคุณรู้ใช ตู้ซูยอกั่วโกไรเปลี่ยนเส้นเปลี่ยนไล่ตาดิเปลี่ยนอะตุโลเปลี่ยนลาเดตัวจอมบลูตรงเตียตู้แต่ก้าวหมดลาเดอนิทาชื่อชื่อแก่เดลูจนเราอยู่ซะเลยบาบลูโซจนเราตลอดแต่มาบลาดีเกษตรในปัดตะโลไตกั่วเปลี่ยนทันเนี่ยเปลี่ยนทันอะยิงกုံนี่ผิดเลยซะเราตีเนียเลยเออดีเอเนดีซูอ่ะตက်ลาเดอาคามาไอ้อฉิเนี่ยอุเต็งเซนซูอ่ะตุเปลี่ยนเลยลุกตัวเดอฉิเนี่ย
ส่งงานไต่มาออมเงินมาตีส่งไปได้กิจการที่ผู้มาได้แต่จังหวะนั้นอะไรดูที่นอกแต่ลาได้เอเนอร์จีซวยอ่ะก็ลักษณะตัดเนียได้ဆိုတော့หาก็แลมั่นมาได้เปียมั่นมาเลยเนี่ยโอเคแต่จังหวะที่ตู้เนี่ยดิชื่อเสร็จชื่อแต่ผู้ด้วยก็เฉิงใต้ไม่อยากรู้โดนทางสุจิอ่ะပြောจินน่ะဖြစ်ပါเลยเนี่ย
โอเคนะอุเต็งจินน่ะอากิละจังคอมเมดี้เนี่ยลุยอ่ะกูชื่อๆเลยตาပြောว่าแล้วรู้สัวละแท้มาบลาไกลด้วยแค่ไหนเนี่ย အခုဆိုရတဲ့မှာဟောအဂိလိုက်စားမှုကိုဘယ်လိုနည်းနည်းနဲ့ဆိုတာဘာမှနှိုင်းရှင်ပြောတော့မှာကြားလိုက်ရအောင်ကျွန်တော်အဲ့ဒီကနှိုင်းရှင်ကြီးစေချင်ပါတယ်ရထွန်းနဲ့နှိုင်းရှင်ပြပါအဂိလိုက်စားမှုခင်းနဲ့ခုပေါ်ရအဂိလိုက်စားမှုတိုက်ဖြည့်ရေးနဲ့ပတ်သက်လို့ကတော့ဦးသိန်းစင်ဆိုရဟောအန်အေဒီအစိုးရဟောနည်းနည်းလုပ်ပုံတိုင်းကိုလွဲနေတယ်လို့ကျွန်တော်ကထင်တယ်
အဓိကအားဖြင့်တနိုင်ငံလုံးဟိုးအထက်ကနေပြီးတော့အောက်ထိဖြစ်နေတာဆိုတော့ပထမဆုံးကျွန်တော်တို့ကဦးစားပေးတဲ့နာဆိုရဖွဲ့ဖြန့်ကျင်းဖို့ဆိုရဖွဲ့တွေကပုဂ္ဂိုလ်တွေကဒုံဝတင်းစင်ဖို့လောက်ရမှာအဲ့အနေဒီဆိုရလက်ထက်မှာတော့တနိုင်ငံလောက်သူတို့လုပ်ခဲ့တယ်တော့တိုင်းဒေသကြီးဝင်ကြီးချုပ်တွေဒီကိစ္စနဲ့ရေးယူခံရတာတွေအရှိရှိတယ်ပေါ့အရင် ဥဒိန်စင်ဆိုရလက်ထက်မှာတော့ဒီလိုသတင်းထွက်လာရင်ဒီလိုကိစ္စပေါ်လာရင်အနာပြလိုက်တာတာဝန်ကနေပြီးတော့နှုတ်ထွက်သွင်းပြလိုက်တာလောက်ပဲရှိတယ်အဲ့တော့ဒီအနေဒီဆိုရလက်ထက်မှာတော့ပို့ပြီးတော့ဒါကိုပြင်းထန်တဲ့ဒီဥဒိန်လုပ်တယ်ဆိုတာတော့ကျွန်တော်တို့ဒိဋ္ဌိထားမိတယ်ဟုတ်ကဲ့ပို့ပြီးတော့လဲကောင်းလာတယ်သို့တော့အောက်ခြေအသီးဘုံတော့အဲ့ဒီကဒီတိုက်ခိုက်ရေးလုပ်ငန်းစဉ်ကမရ
ျွန်တော်နားလည်ခွင့်လွှတ်နိုင်ပါတယ
်ဟုတ်ကဲ့နောက်ဆုံးအချိန်10မိနစ်ကြာမှာလေအဲ့ဒါကတော့ဒီရွေးကောက်ပွဲကပေါ်ထွက်လာနိုင်တဲ့မျှော်မှန်းနိုင်တဲ့အဓိကနိုင်ငံရေးမျှော်မှန်းချက်ကဘာလဲခင်ဗျာမျိုးသားပြည်နယ်ပြည်များရေးအတွက်ကဘယ်လောက်ထိရှိဖို့ရွေးသွားနိုင်မယ်ထင်ပါလဲဒီရွေးကောက်ပွဲနောက်ပိုင်းမှာ
တကယ်လို့ NLD ကတပါတီတဲ့နဲ့သမရရေးပြီးတော့အစိုးရပြန်ဖွဲ့နိုင်တယ်ဆိုရင်တော့ဒေါက်ဆန်းစုကြည်ကနေပြီးတော့အတိုင်းငံပုဂ္ဂိုလ်ဒီဥပဒေချမ်းကိုတက်တန်းတိုးပြီးတော့ဆက်ပြီးတော့ဥဆောင်သွားလိမ့်မယ်လို့ထင်တယ်။အဲ့ဒီလိုသား NLD တပါတီတဲ့အစိုးရဖွဲ့နိုင်လို့ရှင်တော့အပြောင်းလဲရထူးထားကြဖြစ်လာလိမ့်မယ်လို့မထင်ဘူး။တိုးတက်မှုတွေကလည်းနေကွေးလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။တကယ်လို့အဲ့လိုမဟုတ်ဘဲနဲ့တိုင်းပြည်နှိမ့်နိုင်ပြီးတော့ဖွဲ့ရတဲ့အစိုးရမျိုးပေါ့နော်။ဦးသိန်းစိန်ပြောတဲ့တိုက်တွန်းချက်အရဆိုလို့ရှိရင်တော့ NLD နဲ့အတိုက်ခံတီထန်ဖြိုးနဲ့လည်းပေါင်းပြီးတော့နှိမ့်နိုင်ပြီးတော့ဖွဲ့လို့ရတယ်ဆိုတော့သဘောမျိုးသူတိုက်တွန်းတယ်လို့ကျွန်တော်ယူဆပါတယ်။ဟ
ုတ်ကဲ့
။အဲ့လိုမျိုးသားညီညွတ်ရေးအတွက်အဲ့လိုဖွဲ့နိုင်လို့ရှိရင်တော့အဲဒီကျွန်တော်တို့အပင်ပြင်တစ်ခုထူးထူးခြားအပြောင်းလဲဖြစ်လာလိမ့်မယ်လို့ထင်ပါတယ်ဗျာ
။ကျွန်တော်ဖြစ်စီတဲ့ယောဂဘူးမျိုးစားပေါင်းများစွာရှိတယ်လို့သိရပါတယ်။လေငါတဝိုင်းမှာကျွန်တော်ဖြစ်ခဲ့ပြီဆိုရင်ကင်ဆာယောဂဖြစ်တဲ့အထိတွန်းအားဖြစ်စေနိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲကုသမှုတွေခံယူသင့်တယ်လို့အရေးပါဆိုင်ရာဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြူကအခုလိုကြံပေးပါတယ်
။ဟုတ်တယ်ဒီကျွန်တော်တို့လေငါကျွန်တော်ဖြစ်တယ်ဆိုတော့ခုနပြောသလို virus ပိုးချောင်းဖြစ်တာပေါ့နော်။ human papilloma virus ပေါ့ကျွန်တော်ပိုးချောင်းဖြစ်တယ်သူကကျွန်တော်ပိုးပေါင်းကအမျိုး300လောက်ရှိတယ်ပေါ့နော်တို့တော့ဒီလေငါတဝိုင်းမှာဖြစ်တဲ့ကျွတ်နှုတ်ပိုးတွေမှာတော့သူကတချို့ဆိုလို့ရှိရင်လည်းဒီကျွတ်နှုတ်အနေနဲ့ထွက်လာတဲ့ဟာမျိုးရှိတယ်တချို့ဆိုလည်းဒီဟိုကြားမှုလိမ့်မယ်အိမ်ကောင်းကင်ဆာဖြစ်တဲ့အဆင့်တီဖြစ်တဲ့ကျွတ်နှုတ်ပိုးတွေရှိတယ်ဒီအမျိုးသားတစားထိမှဖြစ်ပြီးတော့အဲကြာလာတဲ့အခါမှာကင်ဆာအဖြစ်ပြောင်းလဲတဲ့အဆင့်တီရှိတဲ့ကျွတ်နှုတ်ပိုးတွေလည်းရှိတယ်
လေငါတော့ဝိုင်းမှာဖြစ်တဲ့ကျွတ်နှုတ်ကိုကုသတဲ့နေရာမှာလိင်စင်းနဲ့ကုသတဲ့နီလန်းဟာအချင်းချာမြင့်လေးရှိတယ်လို့သိရပါတယ်။ကုသချိန်တူဖို့ဆိုရင်ခွဲစိတ်ကုသတဲ့နီလန်းနဲ့လေစာနဲ့ဖယ်ထုတ်တဲ့နီလန်းတွေကိုအသုံးပြရလေးရှိတယ်လို့ဒေါက်တာဝေယံဖြူကရှင်းပြပါတယ်
။ဒါမဲ့များသောအားဖြင့်ကျွန်တော်တို့လာပြတာကတော့ပုံမှန်ရိုးရိုးကျွတ်နှုတ်လေးပဲပေါ့နော်။အဲသူ့ကိုကုသတဲ့အခါမှာကျွန်တော်တို့ကစားစည်းတော့အခုချိန်ကြီးတော့ကျွန်တော်သိတဲ့လောက်တိတ်အများကြီးတော့မရှိဘူး။စားစည်းတော့မရှိတဲ့လောက်ပဲပေါ့နော်။များသောအားဖြင့်သူကdestructivetreatment လို့ခေါ်တယ်ပေါ့နော်ဒီဖြစ်တဲ့အဖုဖြစ်လာတယ်ဆိုလို့ရှိရင်အဲ့အဖုကိုဖယ်ထုတ်ပြရတယ်နီးတုံးတယ်ပေါ့နော်အဲ့တော့ဘယ်လိုဖယ်ထုတ်မလဲဆိုကျွန်တော်တို့ကပထမဆုံးအရင်ဆုံးကတော့ကျွန်တော်တို့လိမ့်စည်းတွေရှိတယ်ဒါအပြင်မှာလည်းလွယ်လွယ်ကူကူတော့ဝယ်လို့ရတယ်တချို့ဆေးတွေ photo filing လို့ခါမျိုးဆေးတွေဝယ်လို့ရတယ်နောက်တော့တချို့လိမ့်စည်းရှိတယ်ကျွန်တော်တို့ immigration လို့ခေါ်တယ်ကိုခန္ဓာသူကလင်းရတပတ်ကို2ရက်3ရက်အဲ့လိုလင်းရတယ်ပြီးတော့မှတဖြည်းဖြည်းနဲ့ကြွေကြသွားတယ်ပေါ့ကျွန်တော်ကတဖြည်းဖြည်းနဲ့ကြွေကြသွားတယ်တို့တော့အကြာကြီးလင်းရတယ်သူကလေ3လ6လအဲ့လိုမျိုးလင်းရတယ်ပေါ့နော်အဲတဖြူနှစ်ဖြူလောက်ဆိုလို့ရှိရင်တော့ပြဿနာမရှိဘူးတတို့လင်းရတာလေတို့တော့တချို့တိတ်များတယ်ပေါ့နော်နောက်တစ်ခုကကြတော့လေဒီလိမ့်စည်းတွေတန်မခံနိုင်အောင်အဲ့ဒီလိမ့်စည်းတွေကတစ်ခါလေကြမ်းဘေးရရေပြားတွေကိုနည်းနည်းစားသွားတာတို့လောင်သွားတာတို့ဒါမျိုးတွေရှိတဲ့အခါမလူလားအဲ့တဲ့တခြားပိုးတွေဝင်တာမျိုးတွေလည်းကျွန်တော်တို့တွေ့ချင်ရပူတယ်နောက်တစ်ခုကနောက်တစ်ချက်ကကြတော့လူနာတွေနေနေအခုကမြန်မြန်ပျောက်ချင်တာသူတို့ရဲ့အဓိက concern ကလေကျွန်တော်တို့ရှိလာလို့ရှင်ဒါမြန်မြန်ပျောက်ချင်တယ်မြန်မြန်ရှင်းပြလိုက်ချင်တယ်ဒါဒါကြီးရှိနေတာသူတို့မကြိုက်ဘူးပေါ့နော်အဲ့လိုဆိုတော့ကျွန်တော်တို့ကဒီ destructive method လို့လည်းခေါ်တယ် surgical treatment လို့လည်းခေါ်တာပေါ့နော်အဲ့လိုမျိုးကြီးဆိုလို့ရှင်ကျွန်တော်တို့အာပုံမှန်ဆိုလို့ရှင်ဘာတွေလုပ်လို့ရလဲဆိုလို့ရှင်ကျွန်တော်တို့ဒီခွဲကန်းထဲမှာဒီဒါယတမီနဲ့ဖယ်လိုက်တဲ့နည်းရှိတယ်အာနောက်တစ်ခုကဒီတချို့ဆိုလို့ရှင် cryotherapy လို့ခေါ်တယ်အေးခဲတဲ့ gas နဲ့ပေါ့နော်အဲ့လိုလုပ်ပြီးတော့ဖယ်လိုက်တဲ့နည်းရှိတယ်အခုဆိုရင်တော့ကျွန်တော်တို့ဒီမှာဆိုတော့ laser နဲ့ဖယ်တဲ့ဟာနောက်ဆုံးအဆင့်ပေါ့နောက်ဆုံးအဆင့်မြင့်ဆုံးနည်းနဲ့ laser နဲ့ဖယ်တယ်ပေါ့နော်
လီစာနဲ့ကုသတဲ့နီလန်းဟာနောက်ဆုံးပေါ်ကုသမှုနီလန်းတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးအားသာချက်တွေလည်းအများကြီးရှိတယ်လို့ဒေါက်တာဝေယံဖြူကပြောပါတယ်
။အဲဒီတော့ ဟိုလေစာနဲ့တခြားနည်းတွေနဲ့မှာกว่าလဲဆိုတော့လေစာရဲ့ပထမအဦးဆုံးအားလာချက်ကတော့သူက precise ဖြစ်တယ်အရန်ကိုတိကျတယ်ကျွန်းလို့ဆိုတော့တချို့ကျွန်းတွေကကြီးတယ်တချို့ကျွန်းတွေသေးတယ်အဲ့မှာမှာတချို့ကျွန်းတွေအင်မတန်ဝန်သေးတာဥပမာကျွန်တော်တို့အကောင်လောက်ပဲရှိတယ်အရန်တိတိလေးတွေအဲ့လိုဟာမျိုးကြတော့လေစာကဘေးကအသားတွေကိုမထိပဲနဲ့အဲ့ဒီကျွန်းတို့ဖြစ်တဲ့နေရာလေးကိုပဲတိတိကျကျထည့်ထုတ်ဖြစ်တယ်ပေါ့နော်အဲ့ဒါပထမတစ်ချက်နောက်တစ်ခုကဆိုလို့ရှိရင်သူကကျွန်းတို့ဆိုတာမျိုးကသူ့ရဲ့ဒီအမြင့်လို့ခေါ်မယ်ပေါ့ကျွန်တော်တို့ကဒီပိုးက base layer လို့ခေါ်တယ်အရေပြားရဲ့အောက်အလွှာလောက်မှရှိတယ်ပေါ့နော် base layer ဆိုတော့အဲ့ဒါလေးကိုပအောင်ဖယ်ရလေးရှိတယ်အဲ့တော့ကျွန်တော်တို့ဖယ်တဲ့အခါမှာဟို superficial ဖြစ်လို့လည်းမရဘူးဥပမာတိမ်သွားလို့လည်းမရဘူးဥပမာနက်လို့ရှိရင်လည်းအနေရွတ်ဒီပါးတွေဖြစ်သွားနိုင်တယ်ပေါ့နော်မလိုလားအတားတွေဖြစ်နိုင်တယ်အဲ့တော့ laser ကအဲ့ဒီလိုမျိုးအတိမ်အနက်ကိုချိန်ဆတဲ့နေရာမှာလေစာအင်မတန်ကောင်းတယ်နောက်တစ်ခုကဖြစ်တဲ့အဖုဖြစ်တဲ့ဒီကျွန်းတို့ဖြစ်တဲ့နေရာပုံမှာလည်းမူတည်ပြီးတော့လေစာရဲ့ပြင်အားကိုကျွန်တော်တို့ကဟို detail adjust လုပ်လို့ရတဲ့အတွက်ကြောင့်ဘေးနာအသားကောင်းတွေကိုပျက်စီးမှုအင်မတန်မှနည်းပါတယ
်လေငါကျွန်းတို့တွေဖြစ်ပေါ်ခံစားနေရပြီဆိုရင်လေစစ်ဆင်အားအနေနဲ့သင်ကူးဆက်လေးရှိတဲ့ရောဂါတွေကူးဆက်ခံရခြင်းရှိဖြစ်ကိုဆန်းသက်စစ်ဆေးသင့်ပြီးကျွန်းတို့တွေကိုလည်းထိရောက်တဲ့နည်းလမ်းတွေနဲ့ကုသနိုင်နေပြီဖြစ်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ဆရာတော်ပ
ါဒီမှာကျွန်တော်ရန်နိုင်မှာအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စင်ကာပူနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကကျင်းပခဲ့တဲ့ One Championship MMA တိုင်းပေါင်းစုံ Middleweight Champion တရဖူလူပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းသားအောင်လန်းအန်ဆန်ရှုံးပြီးတော့ Champion တရဖူကိုဆွတ်လွတ်လိုက်ရပါတယ် Champion အောင်လန်းနဲ့စင်ကာပူ Rainier Derrida တို့ထိုးသက်ကြတာမှာပထမအချိန်မှာပဲ Derrida ကအောင်လန်းကိုအနိုင်ရပြီးတော့ Champion ဖြစ်သွားတာပါ Derrida ကအောင်လန်းကိုနောက်ကနေအပိုင်ချုပ်ထားတာကြောင့်အောင်လန်းဟာဒေရီဒါရဲ့ချုပ်ကပ်မိပြီးတော့ရှုံးနေသွားတာဖြစ်ပါတယ်။ဒါကြောင့်အောင်လာဟာမီဒဝေတန်ချန်ပီယံတရဖူကိုဆွန့်လွတ်လိုက်ရပြီးတော့ဒေရီဒါကချန်ပီယံဖြစ်သွားပါတယ်။အောင်လာကတော့ဒီပွဲရှုံးသွားပေမဲ့ဒီရှုံးကနေပြန်ပြီးတော့နှုတ်ထလာမှာဖြစ်ကြောင်းအားပေးတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပွဲပြီးမှသူ့ရဲ့ Facebook Page ကနေပြောထားပါတယ်။အဲဒီကပွဲမှာအောင်လာရဲ့အတင်းဖော်မာတင်မီယန်နဲ့ဖေဒါဝေတန်မှအလဲထုတ်ခံရပြီးတော့ချန်ပီယံတရဖူကိုဆွန့်လွတ်ခဲ့ပါတယ်နော်။ဘာသာဘောလုံးမာဂျီမာရာဒေါနာအသက်60ပြည့်သွားပါပြီ။အာဂျင်တီးနားနိုင်ငံရဲ့ဂန်ဝင်ကစားသမားကြီးဒီယေဂိုအမန်တိုမာရာဒေါနာဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကအသက်60ပြည့်သွားခဲ့တာပါ။မာရာဒေါနာအသက်60ပြည့်မွေးနေ့ကိုကမ္ဘာတစ်ဝန်းကဘောလုံးသမားတွေ၊နှီးပြတွေ၊ဘာဝဲ၊အခြားအောက်သားသမားတွေကလည်းမွေးနေ့ဆုမွန်ကောင်းတွေတောင်းပေးခဲ့ကြပါတယ်။ဘရာဇီးလရဲ့ရေးသားဟောင်းရိုနယ်ဒီညိုကလည်းမာရာဒေါနာအတွက်မွေးနေ့ဆုမွန်ကောင်းတောင်းခဲ့ပြီးတော့သူဟာမာရာဒေါနာရဲ့နံပါတ်1ပရိသတ်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ရဇိုတိုက်စမူဟောင်းရိုနယ်ဒိုကတော့မာရာဒေါနာဟာသူပါဝင်လူတော်များများကိုအားကျအောင်လုပ်နိုင်ခဲ့တဲ့သူဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုစကားပြောလိုက်ပါတယ
်ဒီယေဂိုအမနိုဒေချဒမန်နို
ဒီယေဂိုကျွန်တော်ခင်ဗျားကိုတတိယရတယ်ခင်ဗျားရဲ့အသက်60ပြည့်မွေးနေ့မှာမွေးနေ့ဆုတောင်းစကားပြောပြီးခင်ဗျားကိုဂုဏ်ပြုချင်ပါတယ်ခင်ဗျားကကျွန်တော်အပါအဝင်လူအတော်များများကိုအားကျအောင်လုပ်နိုင်ခဲ့ပါတယ်ဒီမွေးနေ့ကစပြီးအမြဲတမ်းပျော်ရွှင်နိုင်ပါစေစိတ်မကြခင်မှာတွေ့နိုင်မှုညှော်လင့်ပါလေ
Diego
Santos Santos Anos Quintana Zombie Arabia Spasnibia Mourinho Pawe သူသားသမားဟောင်းတွေက Cannavaro Ventura Christian Vieri Carlos Valderrama Thiago Benvenuto Carica Batistuta David Trezeguet ကမာရာဒေါနာအတွက်မွေးနေ့ဆုတောင်းပေးခဲ့ကြပြီးအလီနောက်တန်းလူဟောင်း Franco Baresi ကလည်းအခုလိုဆိုပါတယ်ဆန္ဒ
တူနော်ရဲ
ကျွန်တော်တော့ခင်ဗျားနဲ့တိကျွမ်းခွင့်ရတာတိုင်ပဲအနေနဲ့ကစားခဲ့ရတာဖြစ်အတွက်ဂုဏ်ယူမိပါတယ်။သိမကြခင်မှာတွေ့နိုင်ဖို့မျှော်လင့်ပါတယ်။ကျွန်တော်တော့ခင်ဗျားဟာအမြဲတမ်းနံပါတ်1ကမ္ဘာအကောင်းဆုံးကစားသမားပါ
။လက်ရှိကစားသမားတွေက Carlos Tevez နဲ့ Falcao တို့အပြင်
အဝကူးစက်နဲ့ဘာစလိုနာအိုလံပစ်ပြိုင်ပွဲကအမြင့်ဆုံးရှိသူဆိုင်ရှင်ဟာဗီယာဆာတိုမာယောနဲ့လက်ရှိကမ္ဘာအဆင့်ကိုတက်နစ်ကစားသမားဒီယိုဂိုရှော့စ်မန်နဲ့တချိန်ကအာဂျင်တီးနာတက်နစ်အကြောင်းမှာဂဗရီယယ်ဆာဗာတီနီတို့ကလည်းသူ့အတွက်မွေးနေ့ဆုမွန်ကောင်းတွေတောင်းပေးခဲ့ကြပါတယ်။များ
England and Manchester United ကစားသမားဟောင်း Nobby Stahl ဟာပြီးခဲ့တဲ့ October 30 ရက်နေ့ကပဲကွယ်လွန်သွားခဲ့ပါပြီ England နဲ့အတူ 1966 ကွာဖလားကိုပိုဆွဲခဲ့တဲ့ Nobby Stahl ဟာအချိန်တော်ကြာနေမကောင်းဖြစ်နေခဲ့တာဖြစ်ပြီးတော့အသက် 88 နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့သူ့မိသားစုကပြီးခဲ့တဲ့တောက်ကြာနေ့ကပြောပါတယ် Nobby Stahl ကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနေကြောင်းသူဟာ1968ဥရောပချန်ပီယံ Manchester United အသင်းရဲ့အဓိကကစားသမားတစ်ယောက်ဖြစ်တယ်ဆိုပြီးတော့ Manchester United အသင်းကလည်းကြီးကြပါတယ် သူက Manchester United အသင်းအတွက် 1960 ကနေ 1982 ခုနှစ်ထိ ပွဲပေါင်း 400 လောက်ကစားပေးခဲ့ပြီး Man United အတူ 1968 ဥရောပဖလားကိုအနိုင်ရခဲ့တာပါ ဒါပြင် England အသင်းအတွက်တော့ 28 ပွဲကစားပြီး 1966 ဥရောပဖလားကိုပိုဆွဲခဲ့သူဖြစ်ပါတယ်ခင်ဗျာ
ပြေခုံပြပြိုင်ပွဲတွေဘက်မှာတော့ကမ္ဘာမီတာ100ပြေခုံပြချန်ပီယံ Christian Coleman ဟာအမေတိုကျိုအိုလံပစ်ပြိုင်ပွဲနဲ့လွှဲချော်သွားခဲ့ပါပြီ။အမေရိကန်ကမီတာ100ကမ္ဘာချန်ပီယံ Coleman ဟာတာမင်စီ3ဆွဲခြင်းရှိမရှိစစ်ဆေးဖို့စီးမျဉ်းစည်းကမ်းတွေကိုလိုက်နာခြင်းမရှိပဲချိုးဖောက်ခဲ့တာကြောင့်သူ့ကိုပြိုင်ပွဲကနေနှစ်နှစ်ပဲလိုက်တာဖြစ်ပါတယ်။ဒါကြောင့်သူ့အနေနဲ့ရှင်းနှစ်မှာကျင်းပမဲ့တိုကျိုအိုလံပစ်ပြိုင်ပွဲကိုဝင်ဝဲရတော့မှာမဟုတ်ပါဘူး။
ကိုမန်ဘက်ကကိုယ်စားလှယ်တွေကတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ယူကန်ဝင်သားမှာဖြစ်တယ်လို့ပြောကြားလိုက်ပြီးဒီအမှုကိုဆွစ်ဇာလန်နိုင်ငံကအားကစားဆိုင်ရာခုံတမာရီအဖွဲ့ CAS ကိုယူကန်ဝင်သားမယ်လို့ပြောပါတယ်။တာမစ်စေးသုံးဆမှုရှိမရှိစစ်ဆေးတဲ့အဖွဲ့ဟာပြဋ္ဌာန်းထားတဲ့လမ်းညွှန်ချက်တွေလုံထုံးလုံနည်းတွေအတိုင်းလိုက်နာခြင်းမရှိဘူးလို့သူတို့ဘက်ကတင်ပြချက်ကိုတာဝန်ရှိသူတွေဘက်ကတော့လက်မခံဘဲပယ်ချထားပါတယ်။ ကိုမန်ဟာပြီးခဲ့တဲ့ဒီဇင်ဘာလကသူ့ကိုလာရောက်စစ်ဆေးတဲ့အချိန်မှာအိမ်မှာရှိမနေခဲ့တာပါ။ကိုမန်ကတော့သူဟာအဲ့ဒီအချိန်နှုန်းကခရစ်စမတ်လက်ဆောင်လေးဝယ်ဖို့အတွက်ဈေးဝယ်ထွက်နေတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ခရစ်ယာန်ကိုမန်ဟာ2019ကမ္ဘာပြေးခုံပြချန်ပီယံပြိုင်ပွဲရဲ့မီတာ100ပြိုင်ပွဲမှာကိုရက်မှာခွန်6ဆက်ကနဲ့ရွှေဈေးရပြီးတော့မီတာ100ကမ္ဘာပြေးခုံပြချန
ဘူဒူးညားအတွက်သတင်းပတ်စံကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဆန္ဒမဲတွေကိုရည်တွဲနေစေဖြစ်ပြီးဘယ်သူအနိုင်ရတယ်ဆိုတာတိကျတဲ့ရလဒ်ထွက်မလာသေးပါဘူး။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကတော့သူအနိုင်ရတယ်လို့ပြောပြီးမဲရည်တွက်တာကိုရပ်ဖို့တရားဝန်ချုပ်တီတက်မယ်လို့ပြောပါတယ်။အနိုင်ဆုံးဆုံးဖြစ်ရမှာရေးပါတဲ့အဓိကပြည်နယ်တွေမှာမဲရည်တွက်တာမပြီးသေးတယ်လို့လက်တော်မှာတော့ဒီပြည်နယ်အများစုမှာသမ္မတထရမ့်ကဦးဆောင်နေပေမဲ့မဲရီအားလုံးရွတ်တဲ့ပြီးချိန်အထိစိတ်ရှိရှိစောင့်ကြဖို့နောက်ဆုံးရလက်ကသူသားနိုင်မှာဖြစ်တယ်ဆိုပြီးမစ္စတာဘိုက်တန်ကပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲနဲ့အတူလွတ်တော်ရွေးကောက်ပွဲတွေကိုလည်းကျင်းပပြီးလက်ရှိအချိန်ထိရလက်တွေအကြောင်းရွေးကောက်ပွဲမတိုင်မီကအခြေအနေအတိုင်းပဲအထက်လွှတ်တော်ကို Republican တွေကဆက်ထိန်းထားနိုင်မဲ့ပုံရှိနေပြီးတော့အောက်လွှတ်တော်ကတော့ Democrat ကလူများစုနဲ့ဆက်ထိန်းထားနိုင်မှာဖြစ်ပါတယ်။တယ်လို့တော်အမှန်တရား35နေရာအတွက်ရှင်ပြန်ကြရပြီးအဲ့ဒီအထက်မှာ9နေရာကအကျိတ်နဲ့တန်ရတဲ့နေရာတွေဖြစ်ပြီးတော့အခုချိန်ထိမဲဇက်လက်တွေကိုဆက်ပြီးရေးတွက်နေစေပါအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ပနိုင်ငံတချို့ကမှန်မကန်သတင်းတွေဖြန့်ပြီးတော့ဝင်နှောက်ဖို့ကြိုးစားတာတွေရှိခဲ့ပေမဲ့လည်းကောက်ွယ်နိုင်ခဲ့တယ်လို့အမေရိကန်လွန်ဆိုရေးနဲ့ထောက်လိုင်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရွေးကောက်ပွဲကိုဝင်နှောက်ဖို့ကြိုးစားတဲ့လူရဲတွေကြောင့်တိခိုက်မှုတွေဖြစ်မလာခင်မှာတိတိယောက်ယောက်ဒါစီနိုင်ခဲ့တယ်လို့အမေရိကန်စိုက်ဘာလူညွန်ရေးကုကမှုဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးပေါ်နာကာဆိုနေကပြောပါရယ်အမေရိကန်ရွေးကောက်ပွဲနေ့မတိုင်ခင်မှာဆိုရမှုတွေရှိခဲ့ကြပေမဲ့လည်းအင်ကာနေ့မဲပေးပွဲတွေကတော့အများအားဖြင့်ထူးထောင်မှုတွေရှိခဲ့ပါရယ်မဲဆန္ဒရှင်တွေကိုနှောက်ယှက်ဟန်တာတဲ့တရင်တချို့ထွက်ခဲ့ပေမဲ့လည်းကြီးကြီးမားမားရုံးဆန်ခတ်ဖြစ်တာမျိုးမရှိခဲ့ဘူးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ရွေးကောက်ပွဲဆိုင်ရာတက်ကြွအလှူရှာသူတွေကပြောပါရယ်ဗိုလ်ရုံးညတဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.